သန္တနာတော်တက္ကရီ2558ခုနှစ်ကောဇာတက္ကရီ1386ခုနှစ်ကဆုံလပြည့်ကျော်13ရက်ခရစ်နှစ်2014ခုနှစ်မေလ26ရက်တနင်္လာနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အလီကောင်တီဆန်ငေးပရိယေစီတီဒေါက်တာဦးမောင်မောင်ဒေါ်မေယုသမီးမချုသည်မောင်မိသားစုများရဲ့ဓမ္မစကုဓမ္မယုဓမ္မခမ်းမတော်ကြီးအတွင်းမှဆင်းရင်ကျင်းပတဲ့ရွှေမင်းဝန်ဆရာတော်ဤ6ရက်အချိန်ပြည့်တရားစခန်းအောင်ပွဲနေ့ဒီတရားစခန်းအောင်ပွဲနေ့မှာဘုန်းကြီးဓမ္မဒါနတရားလူပြည့်လူမှာကတတိပဋ္ဌာနသုတ်တံတရားတော်တဲ့ဗာတရားတော်လေဘုန်းကြီးစပြီးတော့ဖွင့်ပွဲနေ့ကတတိပဋ္ဌာန်ရဲ့တမိုင်းစဉ်လေးကိုဘုန်းကြီးအလုံးပြုတ်ပြခဲ့တယ်။ဒီတတိပဋ္ဌာန်တရားတော်ဟာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်းကုရုတိုင်းကမ္မသဓမ္မဆိုတဲ့ဏိဂုံးရွာကြီးမှာစပြီးတော့အဲ့ဒီကမ္မသဓမ္မဏိဂုံးရွာကြီးမှာဒီတတိပဋ္ဌာန်တရားကိုအစာဆုံးကြွေးကြော်ပြီးတော့မြတ်စွာဘုရားဟောကြားတော်မူခဲ့တာဖြစ်ပါတယ်။အဲ့ဒီမြတ်စွာဘုရားဟောကြားတော်မူခဲ့တာကစပြီးတော့အစဉ်အဆက်တပည့်အစဉ်အဆက်ဆရာအစဉ်အဆက်အဲ့ဒီမှာဒီတိပဋ္ဌာန်တရားကိုလက်ဆင့်ကမ်းပြီးတော့တည်ဆောင်ပြီးတော့လာခဲ့ရမှာဘုန်းကြီးတို့မြန်မာနိုင်ငံတထုံမြို့မှာရှင်သောနရှင်ဥဒ္ဒရာဆိုတဲ့အဲ့ဒီမထေမြတ်နှစ်ပါးတည်ဆောင်လာပါတယ်ဒါအိန္ဒိယနိုင်ငံကသီရိဓမ္မတော်ကမင်းကြီးနဲ့ရှင်မောင်ကြီးဗုဒ္ဓဒေသမထေရမြတ်တို့ဆရာတကာညှိနှိုင်းပြီးတော့ကိုတိုင်ကိုဌာနသာသနာပြုတဲ့အခါမှာဘုန်းကြီးတို့မြန်မာနိုင်ငံသွံ့ဝနပုံမီဆိုတဲ့တထုံပြီးအဲ့ဒီကိုရှင်သောဏနဲ့ရှင်ဥဒ္ဒရာတို့တည်ဆောင်လာပြီးတော့ဒီတိပဋ္ဌာန်တရားကြီးဟောကြားပြသခဲ့ပါတယ်အဲ့ဒီကနေပြီးတော့မှဘုန်းကြီးတို့တပည့်ဖြစ်တဲ့ရှင်အရဟံအဲ့ဒီမှာရှင်အရဟံမထေရမြတ်ကအဲ့ဒီကနေပြီးတော့ပုဂံမျိုးကိုပကံနေပြည်တော်ကြီးကိုတည်ဆောင်သွားခဲ့တယ်ဒီတိပဋ္ဌာန်တရားအဲ့ဒီပကံနေပြည်တော်ကနေပြည်တော်မန္တလေးနေပြည်တော်ရောက်ပြီးတော့မင်းကွန်းဘက်နမောဆရာတော်ရွှေဘိုဘက်ကတီလုံးဆရာတော်ဆိုပြီးတော့ဒီဆရာတော်နှစ်ပါးစီကနေပြည်တော်အစင်းစင်အဲ့ဒီကနေပြည်တော်တီလုံးဆရာတော်ထံကနေပြည်တော်တပည့်တွေစကိုင်းတောင်ဂူကလေးချောင်းဆရာတော်အဲ့ဒီကနေပြည်တော်မင်းကွန်းကူကလေးကြောင့်ဆရာတော်အဲ့ဒီမင်းကွန်းစီတော်ဆရာတော်မှတဆင့်ဒီတတိပဋ္ဌာန်တရားတွေဘယ်ကိုပြန့်ပွားသွားသလဲဆိုတော့ဘုန်းကြီးတို့မြန်မာနိုင်ငံမှာထင်ရှားတော်မူကြတဲ့မဟာစီဆရာတော်နဲ့တောင်ပုလူဆရာတော်ဒီဆရာတော်နှစ်ပါးထံကိုဒီတတိပဋ္ဌာန်တရားတွေရောက်လာပါအဲ့ဒီမှာဒီဆရာတော်နှစ်ပါးဟာမြန်မာနိုင်ငံနဲ့မကဘဲနဲ့ကဘာအရရထီအောင်ဒီတတိပဋ္ဌာန်တရားတွေပြန့်နှံ့အောင်တတိပဋ္ဌာန်တရားတွေကြွေးကြော်ပြီးတော့ဟောကြားတော်မူခဲ့ပါအဲ့ဒီကနေပြီးတော့ဒီမာစီဆရာတော်ဘုရားကြီးကတော့တပည့်ပရိသတ်တွေပြည့်စုံတဲ့ဉာဏ်ပညာနဲ့ပြည့်စုံတဲ့ပရိယတ်တိဇာပေအရေးချင်းနဲ့ပြည့်စုံတဲ့တပည့်ပရိသတ်တွေကိုမွေးနိုင်တဲ့အတွက်ကြောင့်မာစီဆရာတော်ဘုရားကြီးရဲ့ဒီတပည့်အစဉ်အဆက်ဒီတတိပဋ္ဌာန်တရားတွေကိုဆက်လက်ပြီးတော့ပြန်ပွားအောင်ကဘာတိအောင်ဖြတ်နိုင်ကြတယ်။တမုလူဆရာတော်ဘုရားကြီးရဲ့တပည့်များမှာတော့ကဘာတိအောင်ပြန်အောင်အစဉ်အဆက်မပြတ်နိုင်မပြတ်တတ်နိုင်ကြတဲ့အတွက်အဲ့ဒီမှာကြဲကြဲပြန့်ပြန့်မရှိဘဲဖြစ်နေပါလား။ဒီသန္တနာတော်ကိုဘုန်းကြီးတို့ဒီမှာပြတ်မှုဆိုတာကအထူးအဖြင့်ထေရဂုံတဲ့ပရိယတ်တိဂုံဟာအရေးကြီးပါတယ်ပရိယတ်တိဂုံဆိုတာစာပေပရိယတ်တိတွေတက်မြောက်တဲ့ပုဂ္ဂိုလ်ထံကိုဒီတရားနိလန်လေးထည့်ပေးထားခဲ့ရင်ဒီပုဂ္ဂိုလ်ဟာဒီတရားတွေကိုပြန်ပွားအောင်ဆောင်ရွက်ပေးနိုင်မှာအဲ့ဒီပရိယတ်တိဂုံမရှိတဲ့ပုဂ္ဂိုလ်ပရိယတ်တိအရေးချင်းမပြည့်စုံတဲ့ပုဂ္ဂိုလ်လည်းထည့်ထားခဲ့လို့ရှိရင်ဒီတရားတွေဟာမပြန်ပွားတော့ဘဲနဲ့ဒီနေရာရင်ရက်တက်ပြီးတော့သွားတတ်ပါတယ် ဒါကြောင့်မာဇီဆရာတော်ဘုရားကြီးရဲ့အဲ့ဒီမှာတပည့်အစဉ်ဆက်ဖြစ်တဲ့ကျေးဇူးရှင်ရွှေတော်ကုန်းဆရာတော်ကြီးကုသိုလ်ရင်သက်တော်94နှစ်ရှိပါပြီ။နောက်ကျေးဇူးရှင်ချမ်းမြေ့ရိပ်သာဆရာတော်ကြီးသက်တော်89နှစ်ရှိပါနောက်ပြီးတော့ကျေးဇူးရှင်တတ္တမရံဒီဆရာတော်ဘုရားကြီးစံတော်တော်မူသွားရှာပါပြီ။အဲဒီမှာဘုန်းကြီးအပါဝင်ပေါ့ဒီတတိပဌံတရားတွေကိုလက်ဆင့်ကမ်းပြီးတော့အခုပြန်တပ်ပြီးတော့လာခဲ့တာဖြစ်ပါတယ်။ဒီတော့တတိပဌံသုတ်တံဒေသနာတော်ကြီးမှာဘုန်းကြီးတို့ဘုန်းကြီးစောစောကဖွင့်ပွဲနေ့ကဘုန်းကြီးပြောခဲ့တယ်တတိပဌံတရားရဲ့အစပိုင်းရဲ့အလယ်ပိုင်းရဲ့အဆုံးပိုင်းရဲ့လို့၃ပိုင်းရှိတယ်လို့ပြောခဲ့တယ်။အဲ့ဒီတတိပဌံရဲ့အစပိုင်းမှာဘာကိုပြောတယ်လဲဆိုတော့အစပိုင်းမှာအကျိုးတရားတွေကိုပြောခဲ့တယ်။အကျိုးတရားတွေကိုဟောခဲ့တယ်။အစပိုင်းမှာဘာတွေဟောခဲ့လဲ။ဒီတတိပဌံတရားအားထုတ်လို့ရှိရင်ရနိုင်တဲ့အကျိုးတရားတွေဆိုတာကိုဘုန်းကြီးတို့စပြီးတော့ဖွင့်တဲ့နေ့ကစပြီးတော့ဘုန်းကြီးဟောပြခဲ့တာမနေ့ကဒီတိပဋ္ဌာန်ရဲ့အကျိုးတရား9ပါးပြီးဆုံးသွားပါပြီ။နောက်စပြီးတော့ဖွင့်တဲ့နေ့ကစပြီးတော့အလယ်ပိုင်းဖြစ်တဲ့ကျင့်စဉ်နေ့အလယ်ပိုင်းကပါတယ်လေ။အလယ်ပိုင်းကျင့်စဉ်နေ့အဲ့ဒီကျင့်စဉ်နေ့မှာဘုန်းကြီးကကာယ ानु ပတ္တနာပိုင်းမှာဣရိယာပဋ္ဌာန်ပိုင်းလေးတစ်ပိုင်းပဲဘုန်းကြီးပြည့်ပြည့်စုံစုံဟောနိုင်ပါတယ်ကာယ ानु ပတ္တနာပိုင်းနဲ့။ဒီတိပဋ္ဌာန်သုတ်တံဒေသနာတော်ကြီးမှာအပိုင်းပေါင်း20နဲ့တစ်ပိုင်းဟုတ်ကြတာတော့ရှိပါ့။အဲ့ဒီ20တပိုင်းကိုဘုန်းကြီးတို့ဒီမှာတံပစင်ညာပိုင်းပฏิကူလမနတိကာရာပိုင်းစသည်ဖြင့်အဲ့ဒီမှာနောက်ဆုံးသစ္စာပိုင်းထိအောင်20နဲ့တပိုင်း20နဲ့တကန္တမြတ်စွာဘုရားဟောပါတယ်။ဒါပေမဲ့ဒီကနေ့ဘုန်းကြီးတို့ဒီမှာ6ရက်တာတရားစခန်းလေးမှာခြုံမိငုံမိအောင်အစာပိုင်းကျင့်စဉ်လေးကိုဘုန်းကြီးတို့လေ့လာမိအောင်ကာယ ानु ပတ္တနာပိုင်းနဲ့ကာယ ानु ပတ္တနာပိုင်းမှာပါတဲ့ဣရိယာပဋ္ဌာန်ပိုင်းကိုဘုန်းကြီးပြည့်ပြည့်စုံစုံဟောကြားပြပါအဲ့တော့အလယ်ပိုင်းကျင့်စဉ်အနေအားဖြင့်ဘုန်းကြီးစွန့်နိုင်သလောက်ရပိုင်းလေးအတွင်းမှာကျင့်စဉ်လေးတွေကိုကျင့်ကြံအားထုတ်တတ်ဖို့အတွက်ဘုန်းကြီးဟောကြားပြခဲ့ပြီအဆုံးပိုင်းကြတော့မြတ်စွာဘုရားကဒီရနိုင်တဲ့တရားတွေမှာရပိုင်းလပိုင်းနှစ်ပိုင်းနဲ့ပိုင်းခြားပြီးတော့မြတ်စွာဘုရားဟောခဲ့ရပိုင်းအနေနဲ့လပိုင်းအနေနဲ့နှစ်ပိုင်းအနေနဲ့ဆိုရင်အလွန်ကြာရင်ခုနှစ်နှစ်ပါအလွန်ကြာရင်ဘယ်နှစ်နှစ်တယ်လဲဒီတတိပဒံတရားတွေကိုရိုးရိုးသေးသေးသာအားထုတ်ဆရာသမားကောင်းကိုလည်းအမိကိုရရမိမိကို၌ကလည်းပဲတကယ်ကိုဘူငါးပါးဥစည်းရပါငါးပါးဥစည်းရမှာလေတရာဘူဝရိယဘူတတိဘူတမာရိဘူပညာဘူဘူငါးပါးဥစည်းရမယ်ဘလားငါးတယ်အဲ့ဒီဘုံ၅ပါးဥစည်းပြီးကြိုးစားမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်အလွန်ကြာရင်ခုနှစ်နှစ်ပါအလွန်ကြာရင်ဘယ်နှစ်နှစ်တယ်လဲခုနှစ်နှစ်အားထုတ်ရင်ယဟန္တာတိအောင်ဖြစ်နိုင်တယ်ဘာဖြစ်နိုင်လဲယဟန္တာတိအောင်ဖြစ်နိုင်တယ်ဘုန်းကြီးတို့ယောဂီတွေခုနှစ်နှစ်တရားအားထုတ်မယ်ဆိုရင်ယဟန္တာဖြစ်နိုင်တယ်ဆိုတော့ယဟန္တာပြမကြောက်တာနဲ့ကိုပဲခုနှစ်နှစ်ပြအောင်အားထုတ်မဲ့ပုဂ္ဂိုလ်တွေမပါဘူးဒီထဲမှာအဲ့တော့နောက်ပြီးတော့အလယ်အလတ်ဖြစ်တဲ့ဉာဏ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကြီးကြတော့ခုနှစ်လဘယ်နှလတယ်လဲခုနှစ်လအားထုတ်ရင်ယဟန္တာတိအောင်ဖြစ်နိုင်တယ်လို့မြတ်စွာဘုရားကအပိုင်းခြားနဲ့ဟောကြားထားတယ်ဒီတဲ့ဉာဏ်ပညာထင်းမြက်တဲ့ပုဂ္ဂိုလ်ဆိုရင်ဘယ်နှရက်တယ်လဲခုနှစ်ရက်နဲ့ယဟန္တာတိအောင်ဖြစ်နိုင်တယ်လို့မြတ်စွာဘုရားဟောကြားထားတာအဲ့ဒီဟောတာလေးကိုဘုန်းကြီးကဒီနေ့ပြန်ပြီးတော့ဟောကြားပြီးမှာပါဒါအဆုံးပိုင်းလေးအဆုံးပိုင်းလေးကိုရင့်နဲ့လန့်နဲ့နှစ်နဲ့အတိအကျတခါနဲ့ဆုံးဖြတ်ချက်ချပြီးတော့ဟောကြားပြီးတော့ထားတဲ့သုတ်တံဟာဒီသုတ်တံမျိုးရှိပါတယ်ဒီတိပဋ္ဌာန်တရားတွေအထုတ်ရင်ဒီလိုရနိုင်တယ်ဆိုတာကိုမြတ်စွာဘုရားကရေရေဝွန်ဝွန်အမှခံချက်ပြီးပြီးတော့ဟောကြားတဲ့ဒေသနာဖြစ်ပါတယ်အဲတော့ဒီတိပဋ္ဌာန်ဘာဝနာတရားတွေကိုပွားများတဲ့ပုဂ္ဂိုလ်တွေဟာဘာဝနာတရားတွေပွားများမယ်ဆိုရင်ဘာဝေတီတိဘာဝနာဆိုတဲ့အတိုင်းတိုးပွားစေလို့ဘာဝနာလို့ခေါ်တယ်။ဘာဖြစ်စေလို့လဲ။ဘာတွေတိုးပွားမှလဲဆိုရင်သီလတွေ၊တမာတွေ၊ပညာတွေဒါတွေတိုးပွားလာလိမ့်မယ်။ ဒီဘာဝနာတရားပေါ်များအားထုတ်တဲ့ပုဂ္ဂိုလ်ဟာသီလဤတိုးပွားလာလိမ့်မယ်၊တမာရီဤတိုးပွားလာလိမ့်မယ်၊ဝိပဿနာဤတိုးပွားဝိပဿနာဉာဏ်ဤတိုးပွားလာလိမ့်မယ်။အဲ့ဒီဘာဝနာတရားဤပေါ်များအားထုတ်တဲ့ပုဂ္ဂိုလ်တွေဟာဒီတတိပဒဘာဝနာတရားဤပေါ်များအားထုတ်တဲ့ပုဂ္ဂိုလ်တွေဟာတကယ်ယထာဘူတဉာဏ်ကောင်းကောင်းကြီးရသွားတဲ့ပုဂ္ဂိုလ်ဆိုရင်လောဘဤတိုးပွားမလားနည်းသွားမလားဒေါသဤတိုးပွားမလားနည်းပါးသွားမလားမောဟမာနတွေတိုးပွားမလားနေပါသွားမလားအိတ်တမစ္စရိယတွေတိုးပွားမလားနေပါသွားမလားဒါကြောင့်မို့ဘာဝနာတရားတတိပဋ္ဌာန်တရားအာထုတ်တဲ့ပုဂ္ဂိုလ်ဟာလောဘဒေါသမာန်မာနနှင့်အိတ်တမစ္စီနေပါစီ၍စိတ်နေစိတ်ထားတရားပွားလျက်ဒီတတိပဋ္ဌာန်တရားတွေပွားများအာထုတ်လို့သီလသမာဓိပညာတွေပြည့်စုံလာတဲ့ပုဂ္ဂိုလ်ဟာယုံကြည်မှုဆိုတဲ့တရားတရားတွေအာတိသွားမလားအာကောင်းသွားမလားဒါကြောင့်မူလောဘဒေါသမာမာနနှင့်အိတ်တမစ္စည်းနေပါစေ၍စိတ်နေစိတ်ထားတရားပွားလျက်ကြီးမားမြင့်မြတ်ဖြစ်စေတတ်ခေါ်အပ်ဘာဝနာစိတ်ထားတွေကလည်းအလုံးမြင့်မြတ်ပြီးတော့သွားနိုင်တယ်ဒါကြောင့်မူဒီတိပ္ပံဘာဝနာတရားတွေကိုပွားများအားထုတ်တဲ့ပုဂ္ဂိုလ်တွေဟာရနိုင်တဲ့အကျိုးတရား9ပါးဘယ်နှပါးလဲအဲ့ဒီခုနှစ်ပါးဟာဒါမြတ်စွာဘုရားဟောခဲ့တဲ့ခုနှစ်ပါးရှေးရှေးဆရာသမားများကြီးဟောကြားထားတာရှိပါသေးတယ်ရှေးရှေးဆရာသမားများကဒီတတိပဋ္ဌာန်တရားတွေကိုဘာဝိတာတဲ့ပွားများမယ်ဆိုရင်တဲ့ဗဟုလိကတာတဲ့ကျင့်ဖန်များစွာအလေးလာပြုပြီးတော့ပွားများအားထုတ်မယ်ဆိုရင်တဲ့ကျင့်ဖန်များစွာဆိုတာရှေ့အမှတ်နောက်အမှတ်ဆက်နေအောင်ရှေ့သမารီနောက်သမารီဆက်နေအောင်ရှင်းညာနောက်ညာနေဆက်နေအောင်အဲ့လိုပွားများအားထုတ်မယ်ဆိုရင်အဲ့ဒီအားထုတ်တဲ့ပုဂ္ဂိုလ်ဟာနောက်ဆုံးဒီကံဤဆဲဆဲတေးရညောင်ဆောင်မှရောက်နေပြီယောဂဝေဒနာတွေဖြစ်စီနှိပ်ဆက်နေအဲ့ဒီယောဂဝေဒနာတွေဘလောက်ပဲဖြစ်စီနှိပ်ဆက်နေပါစေတဲ့ငြင်းညူမှုမရှိဘူးတဲ့ဘာမရှိတာလဲအမလီအလိုလေးလိုလူနာကြီးအောင်ဘာမှမကြီးတော့ဘူးဒါဘာဝနာတတိပဋ္ဌာန်ဘာဝနာတရားတွေအမြဲတမ်းအဆက်မပြတ်ကြိုးစားအားထုတ်နေတဲ့ပုဂ္ဂိုလ်တွေကညှင်းညူမှုမရှိတော့ဘူးဆိုတော့ဝေဒနာကိုသိခံနိုင်တာလားမခံနိုင်တာလားသိခံနိုင်သွားတယ်ညှင်းညူမှုမရှိတော့ဘူးတဲ့ရှုမှတ်ဖို့ရတတိလည်းမမေ့တော့ဘူးတဲ့မိမိရဲ့တကဘဝကိုကူးတော့မဲ့အချိန်လေးရောက်နေတဲ့အချိန်တောင်မှသူတတိမလွတ်တော့အဲ့ဒီလောက်တတိမြင်နေတဲ့ပုဂ္ဂိုလ်ရဲ့အတွေ့နောက်ဘဝဆိုတာသူဂတိဘဝလားဒုက္ခတိဘဝလားသူဂတိဘဝပဲဒါကြောင့်မို့ညှင်းညူမရှိတတိမမေ့လုံးဝရှုမှတ်မှုတတိလည်းမမေ့ဘူးမိမိတည်ရမယ့်နေ့တွေတည်ရမယ့်အချိန်တွေကိုလည်းကြိုးပြီးသိနေတယ်တကယ်သိချင်ရင်တတိပဋ္ဌာန်တရားတွေကိုများများပွားများအထုတ်ပါဒီနေ့လောကမှာလူသားတွေအာလုံးတတ္တဝါတွေဟာကိုတည်ရမယ့်နေ့တွေကိုတည်ရမယ့်အချိန်တွေကြိုတင်ပြီးတော့သိနိုင်ရလားတကယ်သိချင်တဲ့ပုဂ္ဂိုလ်ဒီတတိပဋ္ဌာန်တရားကိုပွားများပါဒီတတိပဋ္ဌာန်တရားကိုသာအချိန်နဲ့တပြေးညီရှုပွားအားထုတ်မယ်ဆိုရင်မိမိတရားမဲ့အချိန်တရားမဲ့နေ့တွေကိုလည်းကြိုတင်ပြီးတော့သိနေပါလိမ့်မယ်တတိမမေ့ချိန်နဲ့သိပြန်မြဲလှံကြောဆွဲညသောအဖြစ်ဒီကံဤဆဲဆဲချိန်ကကလမှာမြဲဖြူတွေဆိုင်အကျော်တွေဆွဲကြည့်လို့မကောင်းရှုလို့မကောင်းဘူးဟုတ်တယ်တတိပဋ္ဌာန်တရားကိုမြဲမြဲဆွဲဆွဲအားထုတ်နေတဲ့ပုဂ္ဂိုလ်ဟာအဲလိုမြဲဖြူလန်ခြင်းမြဲဖြူဆိုင်ခြင်းအကျော်ဆွဲခြင်းဆိုတာမရှိဘူးတဲ့မြဲလန်ကျော်ဆွဲမရှိဘဲနဲ့တေလည်းမတောင့်တင်တေပြီးရင်ခွန်ကြီးတို့နာကြီးပိုင်းမကြမ်းမိမာပဲခန္ဓာကိုယ်ကပြော့ဖတ်လာတာလားတောင့်တင်လာတာလားတောင့်တင်လာတာအခုဒီတတိပဋ္ဌာန်တရားကိုအမြဲတမ်းဆွဲမြဲစွာပွားများအားထုတ်နေတဲ့ပုဂ္ဂိုလ်ဟာမိမိတက်ရှိတင်ရှာရှိတုန်းကကဲ့သို့လက်ကလေးခြေကလေးတွေကစကွေးလို့ဆန့်လို့ရတယ်မတောင့်တင်းဘူး။နောက်တရက်ကနေ့ရက်နေ့ရက်က၃ရက်ဆိုရင်ပါစောနန်းလာတယ်။ပုတ်စောနန်းလာတယ်။ဒါပေမဲ့ဒီတတိပဋ္ဌာန်တရားကိုဆွေးမြဲစွာအားထုတ်ထားလို့ပေါက်မြောက်နေတဲ့ပုဂ္ဂိုလ်ဟာအပုတ်နှံ့လေကင်းတယ်။ဘာကင်းလဲ။ဟေးပုတ်နှံ့ကင်းတယ်။အဲ့ဒီအပုန်းနဲ့ကင်းယုံနေလားဆိုတော့နောက်ပြည့်ရမယ့်ဘဝမှာဂတိရောသူဂတိသူဂတိရောမမြဲဘူးလားဂတိလည်းမြဲတယ်ဒီအကျိုး9ပါးလည်းရနိုင်တယ်ဆိုတာကို ရှင်းရှင်းပညာရှိသူတော်ကောင်းတွေကနေပြီးတော့ဟောကြားထားခဲ့ပါလေ။ဒါကြောင့်မို့ဘုန်းကြီးတို့ဒါလေးကိုတစ်ခေါက်လောက်ဆိုကြည့်အောင်။ယောဂကြည်မူ
ယောဂကြည်မူ
ညီညူမရှိ
ညီည
ူ
မရှ
ိ တတိမမေ
တတိမမ
ေ ချိန်နေတည်ပြန
်
မျက်လံကြောဆွဲ မျက်လံကြောဆွဲ မရှိပဲနဲ့သေးလဲမတောင့်တင
်
ပုံနံကင်းလျက
်
မြဲခြင်းကတိကျိုးရင်ရှိသည
်
မှတ်ပြီးဝိပဿနာတကိုယ်တည
်
ဤဒီအကျိုးငါခုနှစ်မျိုးလေးပဲရပါလေဓမ္မမိမိတို့တတိပဋ္ဌာန်တရားတွေကိုစွဲစွဲမြဲမြဲအားထုတ်တဲ့ပုဂ္ဂိုလ်ကြီးရနိုင်တဲ့အကျိုးတရားတွေတကယ်တော့ဒီတတိပဋ္ဌာန်တရားတွေဟာဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအထုတ်ထိုက်သလားအမထုတ်တိုက်ဘူးလား တကယ်အထုတ်ထိုက်တဲ့တရားတွေပါတကယ်ဘုန်းကြီးတို့ပုထုဇဉ်ပုဂ္ဂိုလ်မှန်သမျှသောကရိပရိဒေဝရိမကြုံတွေ့ရဘူးလားအမြဲတမ်းကြုံတွေ့နေရတာပါအဲ့ဒီသောကပရိဒေဝရိကလွန်မြောက်ခြင်းနဲ့ကိုယ်ဆင်းရဲစိတ်ဆင်းရဲတွေကချုပ်ငြိမ်းခြင်းနဲ့ဆိုရင်ဒီတတိပဋ္ဌာန်တရားကိုဆွဲဆွဲမြဲမြဲအားထုတ်ဖို့မလိုအပ်ဘူးလား
လိုအပ်ပါ
တယ်တကယ်ကိုလိုအပ်ပါတယ်အဲဒါကြောင့်မို့ဒီတတိပဋ္ဌာန်တရားတွေအားထုတ်တဲ့ပုဂ္ဂိုလ်တွေဟာရနိုင်တဲ့အကျိုးတရားတွေရသလိုတကယ်ကိုခန္ဓာဆင်းရဲတဏ္ဍာဆင်းရဲကလွတ်မြောက်နိုင်တဲ့ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာရောမရနိုင်ဘူးလားဒီဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာကိုလည်းရနိုင်တယ်ဒါနဲ့ဆက်ပြီးတော့ဘုန်းကြီးတို့မြတ်စွာဘုရားကအဲ့ဒီနောက်ပိုင်းမှာတတိပဋ္ဌာန်တရားတော်ကြီးပြီးဆုံးတဲ့အခါကျတော့အာနိတန်တကထာအကျိုးအာနိသင်ဒီလိုဒီလိုရနိုင်သေးတယ်ဆိုတာကိုမြတ်စွာဘုရားကယောဤကိုစီဘေကဝေဣမေသတ္တရောတတိပဋ္ဌာနေဧဝံဘဝေယတတ္တဝောတဏိတတ္တဒွေနံဖလနံအညတရံဖလံဗာတိကင်ခံထိထေဝဓမ္မိအညာတတိဝဥပါရိတေတိအနာဂါမိတာဧကဝေယံတော်များဥစ္စေတရုယောဤကိုစီအမှတ်မရှိတစုံတယောက်သောပုဂ္ဂိုလ်သည်ဤမေသတ္တရောဤတတိပဋ္ဌာန်တရား၄ပါးတို့ကိုဤမေသတ္တရောတတိပဋ္ဌာန်ဤကာယဝေရဏစိတ်ဓမ္မဆိုတဲ့တတိပဋ္ဌာန်တရား၄ပါးတို့ကိုတတိပဋ္ဌာန်တရား၄ပါးတို့ကိုဧဝံဤငါဘုရားဟောကြားတော်မူသည့်အတိုင်းတတဝောတန်ဤခொနှစ်တို့ကာလပါလုံးပါဝေးရဖြစ်စီပွားစီညံအံဧဝံတတိဤသို့ဖြစ်ပွားစီလျင်တတတို့ပွားများအားထုတ်တဲ့ပုဂ္ဂိုလ်အားဒိဋ္ဌိဝါဓမ္မေမျက်မှောက်ဘဝ၌ပင်လျင်ဣညာဝါအရဟတဘုကိုဖြစ်စီတတိဥပါရိတေတေဥပါဒံအကျွင်းအကျံရှိနေသေးလျင်အနာဂါမိတဝါနာဂါမိဘုကိုဖြစ်စီတွင်နံပလန္နံဤနပါသောဖို့တို့တွင်အညတရံပလန္တပါပါသောဖို့ကိုပါတိကင်ခံမချွတ်ဤကံမှန်ဖြစ်မည်ဟုဂိဉ္သိအားထာလိုလန်းအပ်ပါ၏ဣတိဤသို့ဘဂဝါတို့ဖုံးတော်တခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဘဝစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တရီဆုလိုရင်အဓိပ္ပာယ်ကမြတ်စွာဘုရားကအချင်းပုဂ္ဂိုလ်တည်ဆုံးတယောက်ဟာတဲ့ငါဘုရားဟောကြားထားတဲ့ဒီကံယနုပတ္တနာဝေဒနာနုပတ္တနာစိတ်တနုပတ္တနာဓမ္မနုပတ္တနာဆိုတဲ့တတိပဋ္ဌာန်တရားကြီးကျင့်စဉ်နေကိုတဲ့ငါဘုရားညွှန်ကြားထားတဲ့အတိုင်းနဲ့ကျင့်ရမယ်တဲ့အဲ့ဒီလိုငါဘုရားညွှန်ကြားထားတဲ့အတိုင်းကျင့်ရမယ်ဘယ်လောက်ကျင့်ရမလဲဆိုတော့တတဝတ္တနိခုနှစ်နှစ်ပါတဲ့ဘယ်နှစ်နှစ်တယ်လဲအဲ့လိုခုနှစ်နှစ်အေဝံဘာဝေးရဘာဝေးရကျင့်ကြံပွားများအားထုတ်ခဲ့လို့ရှိရင်တဲ့အဲ့ဒီအားထုတ်တဲ့အခါမှာဆရာကောင်းတမန်ကောင်းထံအမိကိုရပြီးတော့ဆရာတမန်ရဲ့ညွှန်ကြားချက်တိုင်းစနစ်တကျနီလန်းမှန်ကန်စွာကျင့်ဖို့တော့မလိုအပ်ဘူးလားအဲ့လိုနီလန်းမှန်ကန်စွာနဲ့ကျင့်ကြံပွားများအားထုတ်လို့ရှိရင်တဲ့တတ်တတ်အဲ့ဒီကျင့်ကြံပွားများအားထုတ်တဲ့ပုဂ္ဂိုလ်မှာဒိဋ္ဌိဝါဓမ္မေတဲ့နောင်တမလွန်ဘဝမှမှဒီတရားသူတွေရမှာမဟုတ်ဘူးတဲ့မျက်မှောက်အားထုတ်နေစင်မှာတဲ့ဘယ်ချိန်မှရနိုင်တာလဲအေးအားထုတ်နေစင်မှာမျက်မှောက်ဘဝမှာပဲဒိဋ္ဌိဝါဓမ္မေမျက်မှောက်ဘဝ၌ပင်လျင်အညာဝါအရဟတဘုကိုဖြစ်စေ အမြင့်ဆုံးမြတ်စွာဘုရားကယဟန္တာတိအောင်ဖြစ်နိုင်တယ်ကွာသောတာပန်တဂရကံဆိုတာမြတ်စွာဘုရားထဲ့တောင်မပြောဘူးကြည့်ဒီတတိပဋ္ဌာန်တရားကိုတကယ်စနစ်တကျစီကံတကျဆရာသမားညွှန်ကြားချက်အတိုင်းလိုက်နာပြီးတော့ရိုးရိုးတည်တည်ကျင့်ကြံအားထုတ်လို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်အညာဝါရဟတ်တပုဂ္ဂိုလ်ဖြစ်စေတဲ့တတိဥပါရိတေတေတဲ့တကယ်လူများမင်းအကျွင်းအကြံလေးရှိနေအောင်မယ်ဆိုရင်အနာဂံမိတာအနာဂံမိပုဂ္ဂိုလ်ဖြစ်စီမင်းတကယ်လူများအစွဲနှံလေးကြံနေမယ်ဆိုရင်အနာဂံထိအောင်ဖြစ်နိုင်တယ်တဲ့ဒွေနံပလနံအဲ့ဒီအထက်မဲ့ဖို့နှစ်ပါးကိုနှစ်ပါးတို့တွင်တပါးပါသောဖို့ကိုပါတိကင်ခံမလွင်ဧကံရရှိနိုင်တယ်ဆိုတာကိုမြတ်စွာဘုရားကနှင်းနဲ့ပိုင်းခြားပြီးတော့ဟောခဲ့ဗာနဲ့ပိုင်းခြားဟောခဲ့တယ်အဲ့ဒီလိုနှစ်နဲ့ပိုင်းခြားပြီးတော့ဟောခဲ့တယ်ခုနှစ်နှစ်အာထုပ်ပါခုနှစ်နှစ်တကယ်ကိုမိမိတို့စိတ်ကိုတန်ရောစင်နေဖြတ်အင်းကစီးပွားရေးလုပ်ငန်းနေဖြတ်ဖြတ်ပြီးတော့တကယ်ကိုဧကစားတွေတယောက်တည်းဆင်းငင်ရနေရအရက်ကိုချင်းကန်ပြီးတော့မိမိရဲ့ကျမ်းမာရေးအရာလေးနဲ့စီးပွားလေးနဲ့စားဖို့တောက်ဖို့စွမ်းခဲပွဲလေးလိုအပ်တော့လုံလောက်တဲ့လုံလောက်မှုလေးရမယ်ဆိုရင်အဲ့ဒီမှာဒီတရားကိုသာဇောင်းပေးပြီးတော့ဘုန်းကြီးပြောတဲ့အတိုင်ဣရိယာပုမယွေဗာမယွေရမှာလဲနေရာရောယွေရအောင်မလားနေရာမယွေအချိန်ရောယွေရအောင်မလားချိန်မယွေအဲ့ဒီသုံးမယွေသုံးချက်နဲ့ညီအောင်ခံရင်လည်းရှုနေမယ်ရရင်လည်းရှုနေမယ်သွားရင်လည်းရှုနေမယ်စားရင်လည်းရှုနေမယ်အိပ်ရင်လည်းရှုနေမယ်နောက်ဆုံးမြတ်စွာဘုရားကကိုယ်ပြောလိုက်မယ်ဥစ္စာရပတ္တဝါကာမေတဲ့မင်းတို့ကျင်ကြီးကျင်ငယ်စွမှုပြုရင်တောင်တမ္ပဇာနာကာရီအတိညာနဲ့ပြုပါကွာတဲ့တတိမလွတ်ပါစေနဲ့တဲ့အဲ့တော့နေရာရောရွေးစရာလူသေးရလားမလိုဘူးဘယ်နေရာမှာပဲဖြစ်ဖြစ်ရှုမှတ်နေအဲ့ဒီလိုရှုမှတ်နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအလွန်ကြာမှခုနှစ်နှစ်ပါတဲ့အလွန်ကြာမှဘယ်နှစ်နှစ်တယ်လဲခုနှစ်နှစ်ပါကွာတဲ့ဒီတဲ့ဉာဏ်ထင့်မြင့်မယ်ဆိုရင်တဲ့တိဋ္ဌံတုဘိကဝေတတ္တဝတ္တဏိခုနှစ်နှစ်ဆိုတာအကြာကြီးပဲကွာတဲ့ဉာဏ်ထင့်မြင့်တဲ့ပုဂ္ဂိုလ်အဲ့ဒီလောက်အာထုဖို့မလိုပါဘူးတဲ့ယောဟီကိုစီဘိကဝေအိမေသတ္တရောတတိပဋ္ဌာနိဧဝံဘံဝေယသဝတ္တဏိပြင်စဝတ္တဏိသတ္တရေဝတ္တဏိတိနိဝတ္တဏိဒွေဝတ္တဏိဧကံဝတ္တံဉာဏ်ထင့်မြင့်တဲ့ပုဂ္ဂိုလ်ဆိုရင်ခုနှစ်နှစ်ကြီးတောင်အာထုစရာမလိုဘူးတဲ့6နှစ်အာထုပ်ပါဘယ်နှစ်နှစ်အာထုပ်ရမှာလဲ6နှစ်ဒါဆိုဗျာလူတွေအကြိုက်လဲပြောပြတာကြည်လူတွေရတူတူလေးအာထုပ်ကျင်တာဆိုတော့မြတ်စွာဘုရားရှော့ရှော့ပေးတယ်ကြည်6နှစ်အာထုပ်ပါကွာတဲ့ညာထင်းမြတ်တဲ့ပုဂ္ဂိုလ်ဒီတဲ့ညာထင်းမြတ်အောင်မယ်ဆိုရင်9နှစ်အာထုပ်ပါကွာတဲ့ပြစ္ဆဝတ္တဏီဒီတဲ့ညာထင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်9နှစ်ကြီးအာထုပ်ဖို့တော့မလိုပါဘူးတဲ့စတ္တာရိဝတ္တဏီမင်း6နှစ်ပဲအာထုပ်ကွာတဲ့ရဟန္တာတိအောင်ဖြစ်နိုင်တယ်ဒီတဲ့ဉာဏ်ထင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်တိနေဝတ္တဏီ3နှစ်အားထုတ်တယ်ဒီတဲ့ထင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်ဒွေဝတ္တဏီ2နှစ်အားထုတ်တယ်ဒီတဲ့ထင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်ဧကံဝတ္တံနဲ့တနှစ်ပဲအားထုတ်ပါကြည့်ဉာဏ်ထင်းမြတ်ရင်အကြာကြီးအားထုတ်ဖို့လိုသေးလားမလိုဘူးနော်ဉာဏ်ထင်းမြတ်တဲ့ပုဂ္ဂိုလ်ဆိုအကြာကြီးမလိုဘူးတကယ်ကိုတချို့တပုဂ္ဂိုလ်တွေမှာတထိုင်လေးနဲ့တရားသဘောပေါက်နေတာလေးတွေကိုတရားရဲ့သဘောတဘာဝလေးတွေကိုမြင်နေတာရှိပါတယ်။နောက်တရားကြံလွန်နေဆိုတော့တိဋ္ဌတုဘိကဝေဧကဝတ္တံနဲ့ဉာဏ်ထင်းမြင်ရင်တနှစ်ဆိုတာတောင်ကြာပါသေးတယ်ကွာ။ဒီတော့ဘလောက်အာထုရမှလဲဆိုတော့ယောဟိကောစီဘိကဝေဣမိသတ္တရောတတိပဋ္ဌာနိဧဝံဘာဝေယတတ္တမာတာနိခုနလအာထုပါကွာ။တနှစ်တည်းအောင်အာထုဖို့မလိုပါဘူး။ဉာဏ်ထင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်ဘယ်နှလားတယ်လဲခုနှစ်လပဲအာထုပ်တယ်ခုနှစ်လအာထုပ်ရင်တဲ့အညာဝါယဟန္တာတိအောင်ဖြစ်နိုင်တယ်တဲ့ဘာတိအောင်ဖြစ်နိုင်လဲအေးယဟန္တာတိအောင်ဖြစ်နိုင်တယ်တတိဥပါရိသေးသေးဥပါဒံအစွဲလမ်းကြံနေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်အနာဂံဖြစ်နိုင်တယ်အောက်မဲ့အောက်ဖို့တောင်မပြောဘူးနော်မြတ်စွာဘုရားအထက်မဲ့အထက်ဖို့နှစ်ပါးကိုပြောထားတာတကယ်အထင်ဆုံးအရတ္တမညာပူညာကိုပြောတာလားအစွမ်းလန်းလေးကြံနေမှအနာဂတ်မိမဲ့ဖို့ဒီလိုကိုရနိုင်တယ်တဲ့ဘယ်နှလားအထုတ်ခိုင်းတာလဲခုနှလားရည်ဒီညာထင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်လေခုနှလားဆိုတာလည်းပဲအမတန်ကြာပါလေတဲ့အဲ့တော့ခုနှလားတိအောင်အထုတ်ဖို့မလိုပါဘူးတိဋ္ဌတုတိဋ္ဌတုဘိကဝေတတ္တမာတာနိလေခုနှလားဆိုတာထားလိုက်ပါ ယောဟိကောစီဘေကဝေအိမိစတ္တာရောတတိပဌာနေဧဝံဘာဝေယသမ္မာတာနိ6လအာထုဗဒလအာထုရမှာလေဒီညံထင်းမြက်တဲ့ပုဂ္ဂိုလ်ဆိုရင်ဒီမှာတဖြည်းဖြည်းလျှော့သွားတယ်6လလောက်အာထုပါဒီတဲ့ညံထင်းမြက်တဲ့ပုဂ္ဂိုလ်ဆိုရင်ပြင်စမာတာနိ5လအာထုပါဗဒလအာထုရမှာလေအပိုင်းခြားရင်းနဲ့တော့မြတ်စွာဘုရားတိတိကျကျပြောနေတာစတ္တာရိမာတာနိဒီတဲ့ညံထင်းမြက်တဲ့ပုဂ္ဂိုလ်ဆိုရင်4လအာထုတယ်တိနိမာတာနိ3လအာထုတယ်ညံထင်းမြက်ဒီတဲ့ထင်းမြက်တဲ့ပုဂ္ဂိုလ်ဆိုရင်တွေးမာတာနိ2လအာထုတယ်ဒီတဲ့ထင်းမြက်တဲ့ပုဂ္ဂိုလ်ဆိုရင်ဧကမာတန်1လပဲအာထုတယ်ဘုန်းကြီးတို့ယောဂီများပူတောင်သဘောကျစရာကောင်းလားတပြေးလေးလျှော့ပေးနေတာမြတ်စွာဘုရားက1လပဲအာထုတယ်ဒီတဲ့ညာထင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်အတ္တမာတန်နဲ့လဝက်ကလေးအာထုတ်တယ်။15ရက်15ရက်လောက်အာထုတ်ရင်နဲ့အညာဝါအရဟတပုဂ္ဂိုလ်ဖြစ်စီတတိဥပါရိသေသေဥပါဒံအကျွင်းကြံရှိနေလို့ရှိရင်နဲ့အနာဂံမိတာဝါအနာဂံမိပုဂ္ဂိုလ်ဖြစ်စီတွင်နံဖလန်နံနှစ်ပါးသောဘုတို့တွင်အညတရဖလန်တပါးပါသောပုဂ္ဂိုလ်ပါတိကင်ခံတကယ်ကိုအမှန်အဖြစ်ရနိုင်ပါလေတဲ့မြတ်စွာဘုရားဒါဘုန်းကြီးတို့ကြည်နော်15ရက်တည်းအောင်မြတ်စွာဘုရားလျှော့ပေးတယ်ဒါညံထင်းမြတ်တဲ့ပုဂ္ဂိုလ်ပြောတာညံထင်းမြတ်တဲ့ပုဂ္ဂိုလ်ဒီတဖြည်းဖြည်းအစင်းစင်ဟောဒီညံဒီတဲ့ထင်းမြတ်တဲ့ပုဂ္ဂိုလ်တွေရောရှိနေပြန်တယ်အဲ့လိုပုဂ္ဂိုလ်မျိုးတွေကြတော့မြတ်စွာဘုရားကတိဋ္ဌတုအတ္တမာတံဒီလာခွဲ15ရက်ဆိုတာထားလိုက်ပါဦးနော်ယောဟိကောစီဘေကဝေအိမေစတ္တာရောတတိပဋ္ဌာနေဧဝံဘာဝေယဧဝံဘာဝေယတတ္တမတတ္တဟံနဲ့ခုနှစ်ရက်တဲ့ဘယ်နှစ်ရက်တဲ့လဲတတ္တဟံခုနှစ်ရက်တုကာလပတ်လုံးနဲ့ဘာဝေယငါဗျာညွှန်ကြားတဲ့အတိုင်းဒီတတိပဋ္ဌာန်တရားကိုစနစ်တကျရိုးရိုးသေးသေးနဲ့ကြိုးကြိုးဆန်းဆန်းဘူ၅ပါးဥစည်းပြီးတော့အထုတ်မယ်ဆိုရင်တဲ့ဘာ၅ပါးဥစည်းရမှာလဲဘူ၅ပါးနော်တရာဘူဝရိယဘူတတိဘူတမာရိဘူပညာဘူတတာဆိုတာယုံကြည်မှုတရာဆိုတာဘာလဲငါခုနှစ်ရက်အတွင်းတရားရကိုရရမယ်ဆိုတာကိုကိုကိုယုံကြည်မှုအပြည့်ရှိရမယ်သဘောပါပါတယ်နော်ယုံကြည်မှုမရှိဘဲနဲ့ငါရမှာရပါမလားဆိုတဲ့လုံနဲ့မလုံနဲ့တော့မရဘူးအဲ့လိုစိတ်မျိုးလေးနဲ့ဘကိုကိုကိုကိုမယုံကြည်ဘူးငါမှလုံမှလုံနိုင်ပါမလားဆိုတဲ့ဒီယုံကြည်မှုနည်းနေတဲ့ပုဂ္ဂိုလ်ဘယ်လိုမှမရနဲ့ယုံကြည်မှုရှိရမယ်ဘုန်းကြီးတို့မြန်မာနိုင်ငံမှာတိပိဋကပြန်နာပထမဦးဆုံးအောင်မြင်တဲ့ပုဂ္ဂိုလ်ဟာဘယ်ပုဂ္ဂိုလ်လဲမင်းကုန်တိပိဋကဆရာတော်ဘုရားကြီးဒီတိပိဋကဆရာတော်ဘုရားကြီးဒီစာရီကျက်တဲ့အချိန်ဟာတက်တော်40ကျော်သွားပြီတက်တော်40ကျော်မှဒီပိဋကသုံးပုံကိုကျက်တာမင်းကုန်ဆရာတော်ဘုရားကြီးရဲ့အရင်ဝိနည်းငါးချမ်းကိုအောင်မြင်သွားတဲ့ပုဂ္ဂိုလ်ရှိသေးတယ်ဒါဘုန်းကြီးတို့ပရိသတ်တွေသိကြမှာလဲသိမယ်အဲ့ဒီဝိနည်းငါးချမ်းကိုပထမဦးဆုံးအောင်မြင်အောင်အားထုတ်သွားတဲ့ပုဂ္ဂိုလ်ကဘုန်းကြီးတို့အခုရန်ကုန်မြို့ကဘာအေးကဘာအေးဒီမှာဘုရားကြီးဟိုကဘာအေးအတွင်းကဘာအေးရဲ့ဘေးမှာမြောက်ဥကလာကိုသွားတဲ့လမ်းခွေရှိတယ်လမ်းစုံလမ်းစုံရဲ့တောက်မှာအခုဆိုရင်မဟာစီအပြည့်ပြည့်ဆိုင်ရာဌာနဆိုတာရှိတယ်အဲ့ဒီကြောင်းတိုင်းအဲ့ဒီကြောင်းတိုင်းမှာတရင်သုံးသွားတဲ့ဆရာတော်ဥပညာဇောတန်တဲ့ပထမဦးဆုံးတိပိဋကကိုဝိနည်းငါးချမ်းအာဂုံဆောင်သွားတာအဲ့ပုဂ္ဂိုလ်ပဲ။ဘုန်းကြီးတို့တိပိဋကစာမူဝေကြီးနိုင်ငံတော်တမတဦးဆောင်ပြီးတော့ဘုရားသန္တနာနှုတ်ကအဖွဲ့ချုပ်စာဦးသွင်းတဲ့တိပိဋကစာမူဝေကြီးကျင်းပတဲ့အခါမှာတနေ့လေမအောင်မြန်ဘူး။တပန်းမှမပါလာဘူး။ဒီစာမူဝေဖြေနေတဲ့ပုဂ္ဂိုလ်တွေသွားကြည့်။အဲ့ဒီမှာကျမ်းမာကြီးဆောင်းရှောက်မှုတွေအများကြီးပေးထားတာမကြမ်းပါကြအောင်စာရီကိုတခါလဲအာဂုံဆောင်ထားတာဆိုတော့မစနိုင်မတောင်းနိုင်ဒါရီကိုပဲပြန်ပြီးတော့နှလုံးသွင်းနေတာစိတ်ထဲမှာဒါရီပဲဒီစာရီပဲစိတ်ထဲမှာရှိနေအဲ့ဒီမှာဒုတိယတစ်နှစ်ကျင်းပတယ်မအောင်မြန်အဲ့ဒီမှာမီဒီယာဘက်ကလည်းစာပေတွေကသတင်းစာတွေကရေးဒီစာမူဝဲကြီးကယဟန်တန်ဃာတော်တွေတတ်နေတဲ့စာမူဝဲကြီးဒီစာမူဝဲကြီးဖြေတဲ့ပုဂ္ဂိုလ်တွေဘယ်ဆရာတော်ဘယ်ကိုယ်တော်ပြန်တော်မူသွားပြီဘယ်ဆရာတော်ဘာယောဂနဲ့ပြန်တော်အာတန်နေတဲ့ဆရာတန်နေတဲ့ဇာမူဝဲကြီးဒီဇာမူဝဲကြီးပိတ်သိမ်းမှာဆိုတာတွေကိုတခါလေရေးကြတာတရင်စားရယ်အဲ့ဒီမှာအခက်ခဲဖြစ်တာအခက်ခဲတွေဖြစ်တဲ့အခါကျတော့ဒီဇာမူဝဲကြီးကျင်းပတဲ့ခေါင်းဆောင်ဖြစ်တဲ့ပုဂ္ဂိုလ်ကြီးခက်ပြီ ငါတို့သုံးနှစ်ပြည့်တဲ့အခါမှာတပန်းလောက်မှမထွက်လို့ရှိရင်တော့ငါတို့စာမွေးကြီးဆက်ကျင်ပါလို့မဖြစ်တော့ဘူးဒီတပန်းလောက်ရအောင်ငါတို့ရှာမှဖြစ်မယ်ငါတို့တန်းပြည့်လေးကိုလိုက်ရှာမှဖြစ်မယ်အဲ့ဒီမှာလိုက်ရှာမှဖြစ်မယ်ဆိုတဲ့အခါကျတော့အဲ့ဒီအဖွဲထဲမှာတာမန်အဖွဲဝင်ဖြစ်တဲ့ဘုန်းကြီးတို့ရွှေပဇုံဥပွင့်ကောင်းဆိုတာကြားဘူးမှာပါအဲ့ဒီဥပွင့်ကောင်းကတာမန်အဖွဲဝင်လေအဲ့ဒီမှာစာဥသွင်ကကိုပွင့်ကောင်းကြီးကြုတ်ကြဘူးတယ်ဗျာခမရမှာယဟန်တပါးရှိတယ်ညာအင်မတန်ကောင်းတယ်လို့ကြားဘူးတယ်ဟုတ်ပါတယ်ကျွန်တော်ယဟန်ညာအင်မတန်ကောင်းတယ်အဲ့ဒီယဟန်ပဲရောက်သွားတယ်တောထွက်သွားပြီတောထဲမှာတရားထုတ်နေတယ်အဲ့ဒီယဟန်လေးဒီတိပိဒကမြန်ပြန်မယ်ဆိုရင်ပြန်နိုင်ပါမလားပြန်နိုင်တယ်သိကြတယ်ညာအင်မတန်ကောင်းတယ်ကိုရင်ဘဝနဲ့ဝီနီး၅ချမ်းဘုန်းကြီးတို့ဒီစာအုပ်ကြီးတွေဒီလိုအထူးကြီး၅အုပ်ကိုရင်ဘဝနဲ့ပြန်တယ်အဲ့လိုဝိနည်းငါးချမ်းကိုကိုရင်ဘဝလေးနဲ့ပြန်တဲ့ကိုတော့အဲ့လိုဆိုရင်များခမကျွန်တော်တို့ဒီစာမိုးဝဲကြီးကိုခမကူညီပေးသမ်းပါခမဥစဉ်ကိုလိုက်ပင့်ပေးသမ်းပါအဲ့ဒီမှာပင့်ခိုင်းတာပင့်ခိုင်းတဲ့အခါကျတော့အခုတောထွက်ပြီးတရားတွေအထုတ်နေတယ်တောထဲမှာမြို့ထဲမှာမရှိဘူးရှားဗျာခမဒီနှစ်ဒီပွဲမှာဒီနှစ်မှမှအောင်သူမရှိရင်ကျွန်တော်တို့စာမိုးဝဲကြီးကဖြစ်သိမ်းရတော့မယ်အဲ့တော့စပီးဟူတရင်စာတွေကလည်းတိုက်ကုန်ကြပြီအဲ့တော့ကျွန်တော်တို့ဇာမွေးမဖြတ်သိမ်းအောင်ရှာပါဆိုတဲ့အခါကျတော့မှဥပွင့်ကောင်းကတွားပြီးတော့သူဥစဉ်တံပင့်တယ်ဥစဉ်ကသူမလုပ်လို့တော့ပါဘူးဒီပရိယတ်တိဇာပေတွေနဲ့သူအချိန်အကုန်မခံနိုင်တော့ပါဘူးအချိန်လေးဟာတက်တန်းလေးဟာတူတူလေးပါအဲ့ဒီတူတူလေးအချိန်လေးကိုဖျားသာသနာတော်နဲ့တွေ့နေတဲ့အခါမှာသူဝိမု ക്തി ဒုက္ခဆိုတဲ့ဘုံကလွတ်မြောက်မှုချမ်းသာကိုဒီဘုံကနဲ့သူအပြီးဆုံးယူသွားခြင်းနဲ့ဒါကြောင့်မို့မလိုက်ပြရစေနဲ့တက္ကကြီးကလည်းအမျိုးမျိုးဖုံဖုံတောင်းပန်ပြီးတော့ချက်ထားဘလို့မှငင်းလို့မရတဲ့အခါကျတော့ကဲဒီလိုဆိုရင်အဲ့ဒီဆရာဥစဉ်ဥပညာဇောတာကကဲကျုပ်ပြန်မယ်စာပြန်ပြီးလို့စာမဝဲကြီးပြီးပြီဆိုရင်ကျုပ်ကိုတော်တယ်ပြန်ပို့မလားခမကတိပေးဆိုတော့အဲ့ဒီမှာဥပွဲကောင်ကတိပေးပါတယ်တပြိတော့ပြန်ပို့ပါမယ်တပြိတော့ကိုယ်တိုင်ပြန်ပို့ပေးပါမယ်ကဲဒီလိုဆိုရင်ကောင်းပြီကျုပ်လိုက်ခဲ့မယ်ဆိုလိုက်လာလိုက်လာပြီးတဲ့အခါကလည်းကြတော့မာစီသာသနာရိတ်တာသေတနာရိတ်တာကိုပင့်လာရိတ်တာကိုပင့်လာပြီးတော့ဒီတိုင်းနဲ့စာကမဖြစ်သေးဘူးပြန်နှွေးရမယ်အဲ့လိုဆိုတော့ကျုပ်ကိုစာချပေးနိုင်တဲ့ပုဂ္ဂိုလ်ကျုပ်တွေ့မှဖြစ်မယ်ဒီလိုဆိုရင်အရှင်ဘုရားဘယ်ပုဂ္ဂိုလ်နဲ့ဒီစာကိုဒီစာတွေကိုပြန်လုပ်ချင်တယ်မာစီဆရာတော်နဲ့ပြန်လုပ်ချင်ပါတယ်ဆိုတော့အဲ့ဒီမှာမာစီဆရာတော်ဘုရားကြီးဟာအဲ့ဒီပထမဦးဆုံးတိပိဋကအောင်မြင်ခဲ့တဲ့ဥပညာဇောတာကိုဝီနီးငါးချံချပေးလိုက်တာအဲ့ဒီမှာလာပိုင်းလေးအတွင်းမှာဝီနီးငါးချံချပေးပြီးတော့အဲ့ဒီဥပညာဇောတာဟာဝီနီးငါးချံကိုတခါလဲအာကုံဆောင်ပြီးတော့အဲ့ဒီတတရဒီတိပိဋကစာမဝဲကြီးပြန်တဲ့နှစ်မှာပထမဦးဆုံးတိပိဋကအောင်မြင်တဲ့ပုဂ္ဂိုလ်ပါဆိုတာကိုအဲ့ဒီဟာဆရာတော်ဥပညာဇောတာအဲ့ဒီဆရာတော်ဖြစ်ပါလေအဲ့ဒီဆရာတော်ကပြန်ပြီးတဲ့အခါကျအောင်မြင်သွားပြီကဲခင်ဗျားတို့အဖွဲ့အစည်းနဲ့တည်တံ့သွားပြီခမည်းတော်ဂတိအတိုင်းကျုပ်ကိုတော်ကိုပြန်ဖို့ပါဆိုတော့အဲ့ဒီမှာတနိုင်ငံလုံးကတည်င်းစာထဲမှာဘလူပြန်းနေအောင်ဒီဆရာတော်ရဲ့ဒီပုံလေးနဲ့ဘလူပြန်းနေဟိုကပူဇော်ဝဲလုပ်မယ်တရားပူဇော်ဝဲလုပ်မယ်ဟိုမျိုးကဒီမျိုးကဖြစ်ကုန်ပထမဦးဆုံးတိပိဋကကိုအကုန်လုံးသုံးပုံစလုံးမပြန်နိုင်သေးဘူးဒါပထမဦးဆုံးအောင်မြင်မှုထွက်လာတာလေအောင်မန်းစုကူလာတာအဲ့ဒီအခါကျတော့အဲ့ဒီမှာအားလုံးကအရှင်ဘုရားအခုဆိုရင်တာမန်ပုဂ္ဂိုလ်လေးမဟုတ်တော့ဘူးဗျာတဲ့နိုင်ငံတော်ကကိုးကွယ်တဲ့ပုဂ္ဂိုလ်ဖြစ်သွားပြီအဲ့တော့အခုတပည့်တော်တို့နိုင်ငံမှာငြိမ်ဝုပြပြမှုကလည်းမရှိဘူးအလံနီးနဲ့ကွန်ပျူတာနဲ့ဘာနဲ့အဲ့ဒီလိုတွေဆိုတော့တော်တယ်မှာအရှင်ဘုရားကဒီမှာဟိုဆွဲသွားပြီးတော့တပုံတွေကဆွဲပြီးတော့ဘယ်လောက်ပေးရမယ်ဘာနဲ့ရွေးရမယ်ဆိုတပည့်တော်တို့ဒုက္ခရောက်ကုန်ပါလိမ့်မယ်ဗျာအရှင်ဘုရားအဲ့ဒီမှာတော်တယ်ပြန်သွားလို့မရပါဘူးဘယ်လိုမှမဖြစ်နိုင်ပါဘူးအဲ့ဒီမှာအကုန်လုံးကဝိုင်းလျှောက်လျှောက်တော့လေဒီကိုတော်ကလည်းတိုးတယ်ဒါနဲ့ကုဘိုးကျင်တို့မြောက်ဥက္ကလာသွားတယ်ဆိုတာအဲ့ဒီအချိန်လုံးကဒီကဘာအိပ်ပဝန်းကျင်တို့ပါလို့ဆိုတာတိုးကြီးပဲအဲ့ဒီမှာတိုးကြီးပဲအဲ့ဒီမှာဥပွင့်ကောင်းကသူကြောင်းဆောက်ကြောင်းဆောက်ပြီးတော့အရှင်ဘုရားဟိုတိုးကြီးတဲ့တော့မထွက်ပါနဲ့ဒီမှာပဲအရှင်ဘုရားတိုးထွက်တော်မူပါဆိုပြီးတော့အဲ့ဒီကဘာအိမြောက်ဥက္ကလာသွားတဲ့လမ်းစုံဘေးမှာကြောင်းဆောက်ပြီးတော့လူခဲ့တာအဲကြောင်းဆောက်ပြီးတော့လူခဲ့တာအဲ့ဒီလိုဘုန်းကြီးတို့ဒီမှာကိုးကွယ်ခဲ့တာနောက်ဆုံးဒီဆရာတော်ဟာလည်းပဲလူအတွေ့မခံဘဲနဲ့မြို့အတွင်းမှာတိုးထွက်နေတဲ့ဆရာတော်ဘယ်သူမှအတွေ့မခံဘူးကျောင်းတကားကြီးအကုန်ပိတ်ထားတယ် သူမှကပ္ပယတယောက်ကလွဲပြီးသူကြောင်းနဲ့ဘယ်သူမှမရှိဘူးဆုံးခံအပြင်ထွက်တယ်ဘယ်လိုမှမျက်စိလှမ်းမကြည့်ဘူးမျက်လွှာချမ်းပြီးဆုံးခံထွက်တယ်အဲ့ဒီမှာဆုံးခံထွက်ပြီးဖုံးပြီးကပ္ပယကျွေးမွေးပြီးတော့သူဟာသူတရားပဲအားထုတ်နေတာနောက်ဆုံးလည်းတပါးရဲပဲအဲ့ဒီလိုနဲ့ပဲဒီကျတော်ဟာတက်တော်60ကျော်80လောက်မှာပြန်တော်မူသွားပါလေဘုန်းကြီးတို့ရန်ကုန်မြို့ကိုရောက်တဲ့အချိန်လောက်ပါပဲဒါပေမဲ့လို့ဘုန်းကြီးတို့ကဘာမှမသိသေးတဲ့အတွက်သွားတော်မဖူးလဲရပါဘူးအဲ့တော့အဲ့ဒီအချိန်မှာဘုန်းကြီးကရှင်မင်းဝန်သာသနာရိပ်တာရောက်ပါပြီအဲ့ဒီအချိန်မှာပဲတရားကြီးရွှေပစုံတရားကြီးဥပဝင်ကောင်းကဘုန်းကြီးစီရောက်ပြီးစကားပြောနေတဲ့အချိန်မှာဒီအကြောင်းလေးတွေအဲဟိုကကပ္ပယဖြစ်တဲ့ပုဂ္ဂိုလ်ကလားအကြောင်းကြားတဲ့အတွက်ကြောင့်မို့အဲ့ဒီမှာသာဗနာချတာလေးတွေရှိပါအဲ့တော့ဆုလိုရင်းကတော့ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်တွေဟာဘုန်းကြီးတွေဒီလောက်ထက်မြက်တဲ့ပုဂ္ဂိုလ်တွေဟာတရားတွေအားထုတ်ရင်အချာကြီးတောင်အားထုတ်ဖို့လိုသေးရဲ့လားမလိုဘူးတဲ့မြတ်စွာဘုရားကဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်ဆိုရင်ခုနှစ်ရက်ပဲအဲ့ဒီခုနှစ်ရက်မှလည်းအာထုတ်တဲ့အခါမှာစောစောကပြောတယ်ပူ၅ပါးဥစည်းဖို့မလိုဘူးလားညာအဲ့လိုပူ၅ပါးဥစည်းပြီးတော့အာထုတ်မယ်ဆိုရင်ခုနှစ်ရက်အတွင်းမှာယဟန္တာမဖြစ်နိုင်ဘူးလားတကယ်လို့အစွဲလန်းကြံနေမယ်ဆိုရင်အနာဂတ်ထိအောင်ဖြစ်နိုင်တယ်ဘာဖြစ်နိုင်လဲကဲဒီတော့ခုနှစ်ရက်လောက်အာထုတ်ယူနေတကယ်ဝိမုတ်တိဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာကိုရှားနိုင်တယ်ဆိုတော့ဘုန်းကြီးတို့ယောဂီများဒီတတိပဋ္ဌာန်တရားဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအာထုတ်တင်သလားအာမထုတ်တင်ဘူးလားတကယ်လို့အထက်မညာပူညာနေမရသေးဘူးလို့ထားအောင်ဘုန်းကြီးကဒီတတိပဋ္ဌာန်တရားလေးကိုအာထုတ်လို့ဘာယုံမှစိတ်လေးမိလို့စိတ်တည်ကြည်မှုတမာတိလေးကောင်းကောင်းဖြစ်နေပြီကာမေသန္ဒဗျာပါဒဌိနာမိတ်တဥဒ္ဒေသကုက္ကုဇဝီစီကိစ္စာဆိုတဲ့និဝရဏ၅ပါးនិဝရဏဘယ်နှပါးလဲအဲ့ဒီနိဗ္ဗာန်၅ပါးကင်းပြီးတော့မတ်စိတ်ကလေးကြီးတဲ့စင်ကြယ်နေပြီဆိုတဲ့အချိန်လေးမှာစင်ကြယ်ကြီးတွေမစင်ကြယ်နိုင်ဘူးလားသောကပရိဒေဝတွေမလွန်မြောက်နိုင်ဘူးလားကိုယ်ဆင်းရဲစိတ်ဆင်းရဲတွေမချုပ်ငြိမ်းနိုင်ဘူးလားယောဂီများလက်တွေ့အားထုတ်ရင်မိမိတို့မှာတားကြောင့်ဖြစ်စေသမီးကြောင့်ဖြစ်စေပစ္စည်းကြောင့်ဖြစ်စေရာထူးဂုံတင်ကြောင့်ပဲဖြစ်စေအလုတ်ကံကြောင့်ပဲဖြစ်စေအကြောင်းတစ်မျိုးမျိုးကြောင့်မိမိရဲ့စိတ်ထဲမှာသောကပရိဒေဝတွေဖြစ်ခဲ့လို့ရှိရင်စိတ်ထဲမှာကိုယ်ဆင်းရဲစိတ်ဆင်းရဲတွေကြုံတွေ့နေပြီဆိုရင်ဒီတတိပဋ္ဌာန်တရားလေးပွားများလို့ဒီတမာရီလေးရဟလို့និဝရဏတရားလေးတွေပယ်နိုင်တော့ပြီဆိုရင်ကိုပဲဒီအကျိုးတွေမရနိုင်ဘူးလားအထင်မဲ့ညာနေရမှာမဟုတ်ပါဘူးဒီအကျိုးလေးလောက်တော့ဖြင့်ဘုန်းကြီးတို့ယောဂီများအားထုတ်နေစဉ်မှာကိုပဲရနိုင်ပါတယ်ဒါကြောင့်မို့ဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကဒီတတိပဋ္ဌာန်ဝန်ခံချက်တရားတော်နဲ့စပ်ပြီးတော့မြတ်စွာဘုရားကပါဠိလိုဟောထားတယ်။မြတ်စွာဘုရားရှင်ကပါဠိလိုဟောထားတယ်ယောဟိကောစီဘေကဝေစတ္တာတော်တတိပဋ္ဌာန်နေ။အဲ့ဒါလေးကိုဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကမြန်မာရှစ်လုံးဘွဲ့ဆောင်ပုဒ်ကဗျာလေးနဲ့ပေးထားတယ်။အဲ့ဒါလေးကိုဘုန်းကြီးတို့မှတ်သားလို့လွယ်ကူအောင်ဒါလေးဆိုကြရအောင်နော်။တတိပဋ္ဌာန်ဓမ္မစက်ကိုဝန်ခံခြင်းနဲ့တို့မြတ်စွာဟောမိန်ဘုံမှာထိုတရားကိုဖြစ်ပွားစေတဲ့ရှင်လူမှာဟောဘုန်းကြီးတို့ဒီမှာတတိပဋ္ဌာန်တရားတွေကိုပွားများအားထုတ်တဲ့ပုဂ္ဂိုလ်တွေကိုမြတ်စွာဘုရားရှင်ကဝန်ခံခြင်းနဲ့ဟောခဲ့တယ်တဲ့ဟောမိန်ဘုံမှာထိုတရားကိုဖြစ်ပွားစေတဲ့တို့လူမှာအလွန်ကြာရင်ဘယ်နှစ်နှစ်တယ်လဲဆိုလိုက်အလွန်ကြာလျင်ခုနှစ်နှစ်နဲ့လွန်ကြာလျင်ခုနှစ်နှစ်နဲ့ယဟန္တာစိဖြစ်နိုင်ပါယဟန္တာစိဖြစ်နိုင်ပါဆွေးမှုကြံတောင်းနာခံလောက်တော့ဆွေးမှုကြံတောင်းနာခံလောက်တော့ဆက်ရောက်မဲတဲ့ဧကံပါဆက်ရောက်မဲတဲ့ဧကံပါညံသူဆိုလျင်ခုနှစ်ရက်နဲ့ထို့ဖို့မဲ့ကိုရနိုင်ပါထို့ဖို့မဲ့ကိုရနိုင်ပါဉာဏ်လျင်မြန်ထင်မြတ်တဲ့ပုဂ္ဂိုလ်ဆိုရင်ဘယ်နှရက်အတွင်းလဲဆိုဉာဏ်သူဆိုလျင်ခုနှစ်ရက်နဲ့ဉာဏ်သူဆိုလျင်ခုနှစ်ရက်နဲ့ထို့ဖို့မဲ့ကိုရနိုင်ပါထို့ဖို့မဲ့ကိုရနိုင်ပါရင်းရင်ခိုင်မာဝန်ခံချက်နဲ့ဓမ္မစကိုဟောခဲ့ပါမြတ်စွာဘုရားက तू ဟောတဲ့တရားကို तू ကိုယ်တိုင်အမှခံချက်မပေးဘူးလားတကယ့်ကိုဝန်ခံချက်ပေးပြီးတော့ကိုမြတ်စွာဘုရားဟောတာရင်းရင်ခိုင်မာဝန်ခံချက်နဲ့ ဓမ္မစက်ကိုဟောခဲ့ပါ
ဓမ
္
မစက်ကိုဟောခဲ့ပါ
နိဗ္ဗာန်လိုသူမယုံမှနဲ့မြတ်ဖရာကိုယုံကြည်ကံတကယ်လို့သာကိုဟာနိဗ္ဗာန်ကိုတကယ်မျက်မှောက်ပြုခြင်းနဲ့နိဗ္ဗာန်နိဗ္ဗာန်ကိုကိုဟာမျက်မှောက်ပြုပြီးတော့တွေ့သိခြင်းနဲ့ဆိုရင်ကတော့တကယ်ကိုမြတ်စွာဘုရားပုံမှာယုံယုံကြည်ကြည်နဲ့မြတ်စွာဘုရားဟောထားတဲ့တရားတော်ပုံမှာယုံကြည်မှုနဲ့တကယ်တရားထက်ထက်တန်တန်နဲ့ကြိုးစားအားထုတ်မယ်ဆိုရင်မိမိတရားအသိဉာဏ်ထူးလေးတွေအပယ်လွတ်နိုင်လောက်တဲ့ဉာဏ်ထူးလေးတွေလောက်တော့မရနိုင်ဘူးလားဒါကြောင့်နိဗ္ဗာန်လိုသူမယုံမှားနဲ့နိဗ္ဗာန
်လိုသူမယုံမှားန
ဲ့မြတ်ဖရာကိုယုံကြည်ကံ
မြတ်ဖရာကိုယုံကြည်ကံ
တတိပဌံကိုတန်တံ
တတိပဌံကိုတန်တံ
အမြန်ပွားစီယံအ
မြန်ပွားစီယံ
သူပွားစီမှသ
ူပွားစီမ
ှနိဗ္ဗာန်ယန
ိဗ္ဗာန်ယ
မုတ်ချငြိမ်းအေးမ
ှ
တတိပဌံဓမ္မစက်ကိုဝန်ခံခြင်းနဲ့ဒုမြတ်စွာဟောမိန်ဘုံမာထိုတရားကိုဖြစ်ပွားစေတဲ့ရှင်လူမှ
ာ
အလွန်ကြာလျင်ခုနှစ်နှစ်နဲ့ယဟန္တာစေဖြစ်နိုင်ပါဆွေးမှုကြံတောင်းနာခံလောက်တော့ဆွေးမှုကြံတောင်းနာခံလောက်တော့ဆံရောင်မဲတ
ဲ့ဤကံပ
ါဆံရောင်မဲတဲ့ဤကံပါမြန်သူဆိုလျင်ခုနှစ်ရက်နဲ့ထိုဖို့မကိုရနိုင်ပ
ါ
ရှင်းရင်ခိုင်မာဝန်ခံခြင်းနဲ့မြတ်ဖရာကိုယုံကြည်ကံရှင်ရင်ခိုင်မာဝန်ခံခြင်းနဲ့ဓမ္မစက်ကိုဟောခဲ့ပ
ါ
နိဗ္ဗာန်လိုသူမယုံမှနဲ့မြတ်ဖရာကိုယုံကြည်ကံတတိပဌံကိုတန်တံအမြန်ပွားစီယသူပွားစီမှနိဗ္ဗာန်ယနိဗ္ဗာန
်
ယမုတ်ချငြိမ်းအေးမှာနိဗ္ဗ
ာ
န်ကဲဒီတော့ဒီတတိပဒံတရားတွေကိုပွားများအားထုတ်တဲ့ပုဂ္ဂိုလ်ကိုမြတ်စွာဘုရားကလည်းအလွန်ကြာရင်ခုနှစ်နှစ်အလေလက်ညံထင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်ခုနှစ်လတကယ်ညံထင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်ခုနှစ်ရက်ရဟန္တာတိအောင်ဖြစ်နိုင်တယ်ဆွေးမှုကြံရင်တော့အနာဂတ်လောက်ဖြစ်နိုင်တယ်ဆိုတော့ဘုန်းကြီးတို့ဒီမှာတရားပြသပြီးတော့လာခဲ့တာဘုန်းကြီးတို့မာစီယရိတ်တာမာယောဘုန်းကြီးရဲ့ရွှေမင်းဝင်ရိတ်တာမာယောဆိုရင်နှစ်ပေါင်း40ကျော်ပါပြီအဲ့ဒီနှစ်ပေါင်း40ကျော်ဘုန်းကြီးတရားပြခဲ့တာစခန်းပွဲလေးတွေမဟုတ်ပါဘူး9ရက်9ရက်10ရက်စခန်းမဟုတ်ပါဘူးရင်းရှည်နှစ်ပေါက်တရားအားထုတ်တဲ့ပုဂ္ဂိုလ်များကိုဘုန်းကြီးတို့တရားပြတရားပြခဲ့ရတာဖြစ်ပါတယ်အဲ့ဒီတည်းမှာဒီလိုညံထင်းမြတ်တဲ့ပုဂ္ဂိုလ်တွေဘုန်းကြီးတွေ့ခဲ့ပြုပါတယ်အမြဲကိုထင်မြက်တဲ့ပုဂ္ဂိုလ်တွေဒီရက်ပိုင်းလေးစပြီးတော့အာထုဆအချိန်လေးမှာကိုပဲတကယ်ကိုသဘောဆိုင်နေတဲ့ပုဂ္ဂိုလ်လေးတွေတွေ့ဘူးပါ။ဘုန်းကြီးတရားပြတဲ့အချိန်စပြီးတော့အဲ့ဒီကတရားပြစာပဲရှိသေးတယ်။အဲ့ဒီကလေးမလေးကဘယ်ကလဲဆိုဖြာပုံကဖြာပုံကနေပြီးတော့အဲ့ဒီမှာတငယ်ချင်းနေနဲ့ဆေးရန်ဆံမွေးပြီးတဲ့အခါမှာတရားဝင်တာ။အဲ့ဒီတရားဝင်တဲ့အခါမှာဒီကလေးမလေးကထူးထူးခြားခြားပါဒါဟိုသူ့ရဲ့အမျိုးလေးကတရုတ်အမျိုးຫນွယ်လေးပါအဲ့ဒီတရုတ်အမျိုးຫນွယ်လေးအဲ့ဒီမှာသူတရားစပြီးတော့ဝင်တော့ဘုန်းကြီးတို့ပထမနေ့မှာပဲဘုန်းကြီးနဲ့စပြီးတော့တွေ့တယ်စတွေ့တဲ့အခါကျတော့သူတရားတွေရှုမှတ်လို့ရပြီလားရှုမှတ်လို့မှတ်နိုင်ပြီလားဘုန်းကြီးအမေးပါမှတ်နိုင်ပြီတဲ့ဘယ်လိုရှုမှတ်လဲဆိုတော့ဖောင်းနာပင်နာလေးရှုမှတ်တယ်အဲ့ဒီဖောင်းနာပင်နာလေးရှုမှတ်တော့ယောဂီကဘယ်လိုသိလဲဆိုတော့တည်ရချင်းတည်ရချင်းတွန်းကန်တောင့်တင်းလာတဲ့သဘောလေးတွေ့တယ်။ပိန်သွားတဲ့အခါကျတည်ရချင်းရွံ့ရွံ့ရွံ့ရွံ့သွားတဲ့သဘောလေးတွေ့တယ်ဆိုတော့ကြိစပြီးတော့အာထုတဲ့ရက်ကစပြီးတော့သူအားသဘောတွေ့နေပြီ။ဘုန်းကြီးတို့စအာထုစပုဂ္ဂိုလ်ဟာဖောင်းနာပင်နာတောင်မနှဲဖမ်းပြီးရှာဖမ်းမှတ်နေရတဲ့ပုဂ္ဂိုလ်ကြီး။အခုသူဟာသဘောမိနေပြီ။ဈဉ္ညာလျှောက်တာတွေရောလျှောက်လာဆိုတော့လျှောက်ပါလေ။ဘလို့လျှောက်လေဆိုတော့ညာလန်းနဲ့ပင်လန်းနဲ့လျှောက်ပါလေ အဲ့လိုညာလန်းနဲ့ပင်လန်းနဲ့လို့ရှောက်တော်ရောဘယ်လိုသိလဲဆိုတော့ခြေတော်ရဲ့ခြေတော်စီးဆိုတာမသိပါဘူးတဲ့တည်ရွေချင်းတည်ရွေချင်းရွေ့ပြီးတင်းတင်းသွားတာတောက်တောက်သွားတာဒါပဲတွေ့နေတာပဲတဲ့ဒါနဲ့ဘုန်းကြီးကသူ့ကိုဟိုတုန်းကတရားတွေအထုတ်ဖူးသလားလို့မေးတယ်ဟင်းအင်းနဲ့တခါမှအမထုတ်ဖူးဘူးတဲ့တရားတွေရောနာဘူးလားဆိုမနာဘူးတဲ့ဘာတရားမှမနာဘူးတဲ့ဘုန်းကြီးကြောင်းလည်းမရောက်ဘူးတဲ့ကလေးလို့ဆိုရင်ကောင်းပြီအခုဘာလို့လိုက်လာအခုဘာလို့ဒီရောက်လာတငယ်ချင်းတွေကတရားအထုတ်မယ်ဆိုတော့ငါလည်းအထုတ်ကြည့်ဦးမယ်ဆိုလိုက်လာတာတဲ့အေးဟုတ်ပြီဒီလိုဆိုရင်ဩဘုန်းကြီးကထင်တယ်သူမိဘတွေကတရားအတွေ့အကြုံတရားအလေးချင်းတွေများလို့ကလေးကမိဘတွေပြောနေတာလေးကိုကြားပြီးတော့သူသဘောပေါက်နေတာနဲ့တူတယ်ဆိုပြီးတော့မိဘတွေကရောလို့ဒီလိုတရားတွေပါတရားရိပ်တာတွေဝင်သေးလားတရားအထုတ်ဘူးလားဟင်းနဲ့ဖေရောမေရောဝါသနာပါဘူးတဲ့ဘသူမှဝါသနာမပါဘူးလေသူကပြောတော့ဩဟုတ်ပြီဒီလိုဆိုရင်ဘုန်းကြီးအဖိုးဖွားကိုသွားပြီးမေးပြန်တယ်ဖိုးဖွားတွေကရောဆိုအဖိုးဖွားတွေကအဖိုးဖွားတွေကပြည်ကြီးကလာတာလေပိုးဝေးသွားပြီပေါ့ပိုးဝေးသွားတရားနဲ့လုံးဝဝေးနေတယ်တရားနဲ့လုံးဝဝေးနေတော့ဘုန်းကြီးသိထားတာကအခုပြောတဲ့မြတ်စွာဘုရားဟောတဲ့အတိုင်းပဲဘုန်းကြီးရဲ့ကမ္မဋ္ဌာန်းဆရာတော်ဖြစ်တဲ့ဆရာတော်ကြီးဥတ္တဇာတကတရားအထုတ်တဲ့အခါကလည်းမှဉာဏ်ထင်မြတ်တဲ့ပုဂ္ဂိုလ်ကတရားပို့ပြီးအတွေ့အသည့်ဉာဏ်နဲ့တဲ့ဉာဏ်လေးတဲ့ပုဂ္ဂိုလ်ကအတွေ့အသည့်နေတယ်တဲ့ဒါတွေကိုဘုန်းကြီးတို့ကအမရှိတာလေဆိုတော့ဩဒီကိလေသာလေးဉာဏ်ထင်မြတ်တဲ့ပုဂ္ဂိုလ်ဖြစ်ရမယ်ဒါနဲ့ဘုန်းကြီးကအခုဆယ်တန်းဆောင်မွေးဖြစ်ထားတယ်အတန်းထဲမှာလို့ရှေ့ဆုံးကလားအလဲကလားနောက်ဆုံးကလားရှေ့ဆုံးကရှေ့ဆုံးတန်းကနေတာလေဒီလိုဆိုရင်ဆောင်မွေးတွေပါတယ်ဖြစ်ရတာရောဆိုတော့ကုန်တူးနေကြီးတယ်အဲ့ဒီခေတ်ကဘုန်းကြီးတို့လူရည်ကြုံခေတ်ဆိုတော့လူရည်ကြုံ၅ချက်ကွန်လူရည်ကြုံမှာတဲ့သူကကဲဘယ်လောက်ထင်မြင်တဲ့ပုဂ္ဂိုလ်လဲဆိုတာကြည့်အဲ့ဒီလောက်ထင်မြင်တဲ့ပုဂ္ဂိုလ်ဖြစ်တော့အခုတရားကိုတကယ်တမ်းရိုးရိုးသေးသေးစိတ်ပန်လက်ပါတကယ်တည်းစိုက်ပြီးတော့ရှုမှတ်အားထုတ်တဲ့အခါကျတော့တကယ်ကိုပဲစအားထုတ်တဲ့နေ့မှာပဲအားထုတ်တဲ့အချိန်မှာပဲသဘောလေးတွေအကုန်မြင်သွားပြီတရားသဘောလေးတွေအကုန်လုံးမြင်သွားပြီသူကအဲ့ဒီလောက်ထိအောင်တရားအတွေ့အသည့်မြန်ပါတယ်နောက်တစ်ယောက်ခရိယံမြူသားလေးပါအဲ့ဒီခရိယံမြူသားလေးကမျက်စိအလင်းမရရှာပါအောင်သူတို့မှာညီကုံမောင်နှမ၃ယောက်ရှိပါတယ်သူ့ရဲ့မိဘတွေကစင်ကာပူမှာနေပါတယ်ဒီကလေးတွေကရန်ကုန်မြို့မှာနေကြပါတယ်အဲ့ဒီမှာဖခင်ဖြစ်တဲ့ပုဂ္ဂိုလ်ဟာအင်ဂျင်နီယာကြီးပါအဲ့ဒီမှာဖခင်ဖြစ်တဲ့ပုဂ္ဂိုလ်မကျမ်းမာတဲ့အခါကျတော့မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကတားငယ်နဲ့သမီးလေးကိုအဖေတွေသွားပြီးတော့တရားရည်တာဝင်ပြီးတော့နင်တို့ဆူတောင်းပေးကြအောင်ဖေးအတွက်ဖေးကျမ်းမာရင်မကောင်းဘူးဟိုသားကြီးလေးမျက်စိနှစ်ကွင်းအလင်းမရတဲ့သားကြီးလေးကတော့သူဟာဟိုမျက်မမြင်ချောင်းကိုနေရတော့ခရစ်ယာန်ဖြစ်သွားတယ်သူကိုနှိုက်ကလည်းခွင့်တောင်းတယ်မိဘများကိုသူ့ကိုခရစ်ယာန်လောက်ခွင့်ပြုပါသူအခုလိုစာပေတွေတက်မြောက်ပြီးတော့နေတာဟာသူတို့ယေရှုတွေရှိလို့သူတို့ယေရှုတွေကြောင့်ကျွန်တော်သူတို့ဤဝါဒအတိုင်းပဲခရစ်ယာန်ဝါဒပါသားကိုယူချင်ပါလေဆိုတော့မိဘများကလည်းခွင့်ပြုပေးလိုက်ပါလေအဲ့လိုခွင့်ပြုပေးလိုက်တဲ့အခါကျသူခရိယံယူဝါဒယူပါလေဒါပေမဲ့အဖေနေမကောင်းလို့အမေကလည်းသူခရိယံမို့မတိုက်တော့မအောင်ဒီအငယ်လေးနှစ်ယောက်ကိုအဖေအတွက်သွားပြီးတော့တရားရည်တာဝင်ပေးပါအဖေအတွက်ဆူတောင်းပေးပါသူဆိုတော့အဲ့ဒါနဲ့တားကြီးလေးကကျွန်တော်လည်းတရားဝင်မယ်တဲ့အဖေအတွက်အေးအေးမင်းဝင်နေလည်းကောင်းတာပေါ့အဲ့တော့မင်းဝင်ရင်လည်းဝင်ပေါ့လိုက်သွားဆိုပြီးလိုက်သွားလိုက်လာတယ်ဒီ तू ကမြင်တာကတော့လုံးဝကွယ်နေတာတော့မဟုတ်ဘူးရှေ့ကလူသွားရင်ရှေ့ကသူ့ရဲ့တထွားတထောင်လောက်အတွင်းကတော့မြင်တယ်အဲ့ဒီလောက်လေးတော့ဝါးဝါးလေးမြင်တယ်အဲ့ဒီလူကြီးကလေးကိုအဲ့ဒီသူ့ညီလေးတွေရှေ့ကသွားရင်သူ့ညီနောက်ကအသားလေးသူလိုက်သွားလို့ရတာအဲ့ဒီလိုဆိုတော့ तू အဲ့ဒီလိုလေးနဲ့လိုက်လာတယ်လိုက်လာပြီးတော့ तू လည်းတရားဝင်မယ်ဆိုတော့တရားအထုတ်မယ်ဆိုတော့ကဲထုတ်တာပေါ့ဘုန်းကြီးတို့ပထမရောက်တဲ့နေ့မှပဲအထုတ်ပုံအထုတ်နည်းလေးတွေနာကြားပြီးတော့ကျေသူလေတီလာနဲ့စောက်တည်စေပါလေတီလာနဲ့စောက်တည်ပြီးတော့အဲ့ဒီမမင်းဖျားကြောတာမကြောတာထားတော့မင်းရဲ့သဘောပဲလို့မဟုတ်ဘူးလေကြောပါမယ်တဲ့သူသူကလည်းငငယ်တုန်းကတော့သူကဘုရားဘာသာကိုဟိုလောက်စွဲစွဲမြဲမြဲကြီးမဟုတ်ဘူးပေါ့အဲ့တော့သူကြောပါမယ်တီလာနဲ့စောက်တည်ပါမယ်ဆိုကဲစောက်တည်ဆိုပြီးတော့အဲ့ဒီမှာတရားအားထုတ်တယ်ဒီလိုပဲအဲ့ဒီမှာတရားမေးတဲ့အခါဒီညီလေးတွေညီမလေးတွေဘုရားဘာသာလေးတွေသူဘာမှမသိဘောနာပင်နဲ့တော့မှတ်လို့မရဘူးစီတရားထွက်တယ်စီတရားထွက်အဲ့ဒီကလေးမေးတဲ့ခါကျတော့စိုးစိုးကယောဂီလေးမေးတယ်လို့ပဲဘောနာပင်နဲ့မှတ်လို့ရသလားရတယ် ကဲဘယ်လိုသိလဲဆိုတင်းသဘောနဲ့ရော့သဘောလေးပဲသိတယ်ဝမ်းပိုက်ဆိုတာသူမရှိဘူးတင်းလာတဲ့သဘောလေးရော့သွားတဲ့သဘောလေးရဒါလေးတွေပဲသိနေတယ်ဝေဒနာလေးတွေရှုတဲ့အခါမှာလည်းပူသဘောလေးအေးသဘောလေးဒီသဘောလေးတွေပဲလိုက်သိနေတယ်ဆိုတာကိုတွေ့ရတယ်အဲ့တော့ဉာဏ်အင်မတန်ထင်မြင်တာအဲ့ဒီကလေးဆိုရင်ဒီမျက်မမြင်အကြောင်းမှာဘွဲရသည်ထီအောင်နေနိုင်တယ်ဘွဲရသည်ထီအောင်နေပြီးတော့အိမ်မှာအင်္ဂလိပ်စာကျူရှင်ပြနေတယ်မျက်စိမမြင်ဘူးအဲ့ဒီလောက်ထီအောင်သူ့ရဲ့စွမ်းရည်နောက်ပြီးတော့နိုင်ငံတော်တော်စုံစုံနဲ့အစိုးရရဲ့ဇယိမ့်နဲ့တော်တော်စုံစုံဟိုနိုင်ငံတွေကဖိတ်မှတကပြုလို့လည်းပဲသွားရတာနိုင်ငံတော်တော်စုံစုံလေးရောက်ဘူးတယ်အဲ့လိုညံထင်းမြက်တဲ့ပုဂ္ဂိုလ်များဆိုရင်တရားအားထုတ်ရတာမြန်မလားကြာမလားကြာပါပဲညံနေမိမိတို့ကိုယ်မိမိတို့ကိုယ်တိုင်ယုံကြည်မှုရှိတဲ့ပုဂ္ဂိုလ်တွေတကယ်ကိုစိတ်ပါလက်ပါနဲ့ကြိုးစားအားထုတ်ကြည့်ပေါ့ဘုန်းကြီးတို့ကျေးဇူးတော်ရှင်မန်စီဆရာတော်ဘုရားကြီးကလည်းပဲဒီဝိပဿနာဒီတတိပဋ္ဌာန်တရားတွေကိုဟောညွှန်ပြသနေတာဟာတဲ့ကိုတယောက်တည်းကိုတဦးတဲ့သဘောချပြီးတော့ကျင့်နှက်ပြီးတော့ဟောပြောတာမဟုတ်ပါဘူးတဲ့တရားအထုတ်တဲ့ပုဂ္ဂိုလ်၄50ဦးလောက်သဘောချပြီးတော့ဟောကြားတာမဟုတ်ပါဘူးတဲ့ရာပေါင်းများစွာဒီတတိပဋ္ဌာန်တရားတွေအထုတ်ပြီးတော့တရားသဘောတွေအလုံးတွေ့မြင်နေကြပါပြီ။ယခုလည်းတွေ့မြင်နေစေ၊နောင်လည်းတွေ့မြင်လက်တန်းဖြစ်တဲ့အတွက်ကြောင့်ဘုန်းကြီးကဒီတတိပဋ္ဌာန်တရားကိုလက်ကင်ထားပြီးတော့ဟောကြားနေတာပါဆိုတာကိုဆရာတော်ဘုရားကြီးရေးသားတော်မူတဲ့ဝိပဿနာအခြေခံတရားတော်ထဲမှာဆရာတော်ဘုရားကြီးကပွန့်ပွန့်လင်းလင်းရဲရဲဝံ့ဝံ့အမှကန်ကြီးပြပြဟောထားပါလေ။ဒါကြောင့်ဘုန်းကြီးတို့ယောဂီများဟာလည်းပဲဒီတတိပဋ္ဌာန်တရားတွေအားထုတ်မယ်ဆိုရင်အားထုတ်တဲ့ပုဂ္ဂိုလ်တိုင်းဟာအစာပိုင်းမှာရနိုင်တဲ့အကျိုးခုနှစ်မျိုးမရဘူးလား။ကဲနောက်ဆုံးကျင့်ကြံပွားများအားထုတ်တမ်းမယ်ဆိုရင်မြတ်စွာဘုရားကတကယ်သာဉာဏ်လေးတဲ့ပုဂ္ဂိုလ်ဆိုရင်လည်းပဲခုနှစ်နှစ်ဉာဏ်အလယ်လတ်ဖြစ်တဲ့ပုဂ္ဂိုလ်ဆိုရင်လည်းပဲဘယ်နှလားတယ်လဲ။ခုနှစ်လဉာဏ်ထင်းမြက်တဲ့ပုဂ္ဂိုလ်ဆိုရင်ဘယ်လောက်တယ်လဲ။ခုနှစ်ရက်နဲ့ရနိုင်တယ်ဆိုတာကိုအမခန့်ချက်မပေးခဲ့ပေဘူးလား။ဒါကြောင့်ယောဟီကောစီဘေကဝေဣမေသတ္တရောတတိပဋ္ဌာနေဧဝံဘဝေယတတဟံတတဝတ္တနိဒွေနံပလန္နံအညတရံပလန္ဒိဋ္ဌိဝါဓမ္မေဒိဋ္ဌိဝါဓမ္မေအညတတိဝါဥပါရိတေတိအနာဂါမိတာဘေကဝေယံတော်မြတ်ဥစ္စေတာတို့သတ္တရော၄ပါးကုန်သောယရိတံသတ္တရော၄ပါးကုန်သောယရိတံယေဣမေတတိပဋ္ဌာနံသတ္တရော၄ပါးကုန်သောတရားတော်တို့ကိုကာယဝေဒနာစိတ်ဓမ္မဆိုတဲ့တတိပဒံတရားတော်တို့ကိုဧဝံဤငါဘုရားဟောကြားအပ်သောနည်းအားဖြင့်တတဟံခொနည်းတို့ကလပ်ပါလုံးပါဝိယဖြစ်စေပွားစေညာဧဝံတတိဤသို့ဖြစ်ပွားစေလျင်တတတို့ပွားများအထုတ်တဲ့ပုဂ္ဂိုလ်အားဒိဋ္ဌိဝါဓမ္မေမျက်မှောက်ဘဝ၌ပင်လျင်အညာဝါအရဟတဘုကိုဖြစ်စေအညာဝါအရဟတဘုကိုဖြစ်စေတတိဥပါရိတေတိဥပါရံကျွင်းအကျံရှိနေသေးလျင်အနာဂါမိတဝါအနာဂါမိဖို့ကိုဖြစ်စီဒွေနံဖလန်နဤနှစ်ပါးသောဖို့တို့တွင်အညာတရံဖလန်တစ်ပါးပါသောဖို့ကိုပါတိကင်ခံမချွတ်ဧကံအမှန်ဖြစ်မည်ဟုဂိမ့်တိအဖျင်လိုလားအပ်ပါ၏ဤတိဤသို့ဘဂဝါတို့ဖုံးတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တရီကြည့်သေးကြရဲဆိုတာလူတန်းနာရဲ့ဆူတောင်းနာရဲ့အမျှဝေရာရဲ့ဒီသုံးခုပါပဲခဏလေးကြင်ထားအောင်နော်မချသေးနဲ့လူတန်းနေဆိုတာကအခု6ရက်တိုင်တိုင်ဒေါက်တာဦးမောင်မောင်ဒေါ်မေယုသမီးမချုသိမ်းမောင်မိသားစုများမှအာယုံစွာနေနေစွာနေညနေပိုင်းအာဟာရဒါနတွေအဖြောရမကာတွေအလုံးနေစဉ်ကိုယ်တိုင်လည်းလူရန်နေသူတော်ဘာလူရန်နာတွေကိုလည်းပဲအကျိုးဆောင်ရဲ့ပြီးတော့ဝေယဝဆာတွေဆောင်ရဲ့ပေးကြတယ်ဒီကုသိုလ်တွေပေါ့နေ6ရက်တိုင်တိုင်အာယုံစွန်းနေစွန်းလူရန်ညရဲ့ကုသိုလ်ရှင်များပေါ့6ရက်တိုင်တိုင်အာဟာရဒါနလူရန်ညရဲ့ကုသိုလ်ရှင်များကိုပြုတာလေးကိုကိုအာယုံလေးပြုထားဖို့ပါဒါတွေကလူရန်ပြီးနေပြီပဲနောက်ပြီးတော့ဒီကနေ့အာယုံစွန်းလူရန်နဲ့ကုသိုလ်ရှင်ဦးမြင့်ဆွေတို့ကြွကြွမွေမိသားစုမှနန်းကြီးတို့လူရန်နေရည်နေစံလူတန်းညရဲ့ကုသိုလ်ရှင်များကတော့ကွယ်လွန်သူဖခင်ဦးဆောင်ကျန်းမိခင်တော်စိတ်ဟောင်းတို့အားရည်စူးပြီးတော့ဥဇော်ဝင်းတော်ရည်သွေးဦးမြင့်စွေတို့ကြွကြွမွေးကုတေးပြမန်းတို့လင်းနဲ့မြင်းများကို
ယ်လင်းအောင်မမင်းမီနှင့်စုပေါင်းလူရှင်များပေါ့။နောက်ညနေပိုင်းအာဟာရဒါနနေရာဖြင့်ဦးမြင့်စွေတို့ကြွကြွမွေမိသားစုများမှခေါ်ဆွဲကြော။အခြားကြလူရှင်များလည်းပဲလူတန်းကြအားလုံးပေါ့။နောက်ပြီးတော့ဒီတရားစခန်းပေါ်ကြီးဖြစ်မြအောင်ကြွတင်ပြီးတော့ဒီဓမ္မယုံကြီးနေရာထိုင်ခင်းနေပြင်ဆင်ရတာဒီလောကကုသိုလ်ရှင်တွေပေါ့။နောက်ဒီမှာကျွေးမွေးပြည့်စုံတဲ့အခါမှာလည်းပဲယောဂီများကိုဆောင်ရှောက်တဲ့အခါမှာလည်းပဲဒါလိုဟာဒါနအနေအားဖြင့်လာပြီးတော့ဆောင်ရွက်ကြတဲ့လောကကုသိုလ်ရှင်တွေရှိပါတယ်။အဲ့ဒီကုသိုလ်အစုစုတွေမိမိတို့ပြုထားတဲ့အဲ့ဒီကုသိုလ်အစုစုတွေကိုအာယုံပြုပြီးတော့ဤသို့ပြုရာဆိုတာအဲ့ဒီကုသိုလ်တွေကိုဆိုလိုတာနော်။ဘုန်းကြီးအတူချုပ်ပြီးတော့ဒီရှေ့ပိုင်းကအဲ့ဒီပြုထားတဲ့ဒီနေ့ပြုတဲ့၆ရက်တိုင်းတိုင်းပြုတဲ့ဒီကုသိုလ်တွေအဲ့ဒီကုသိုလ်အစုစုတွေကိုမိမိတို့ဆုတောင်းမယ်။ဆင်းရဲခြင်းနဲ့နိဗ္ဗာန်ဆုတောင်းမယ်။ဆုတောင်းပြီးတော့မှယနေ့ရက်ကပြုပြုသမားဆိုတော့ယနေ့ပြုလာခဲ့တဲ့၆ရက်တိုင်နဲ့ပြုခဲ့တဲ့ကုသိုလ်အစုစုတွေကိုအမိဖတ်မှစပြီးတော့အလုံးဝိညာဉ်များကိုမြတ်တမ်းပေးဝေးမှာ။နောက်ပြီးတော့ဒီဖခင်လူရန်းတာလည်းပဲဥမ္မောင်မောင်တို့ဒေါ်မေယူတို့ပြိမချုပ်တဲ့မောင်တို့မိသားစုကထင်ပါတယ်နော်။ဒါမိမိတို့မြတ်စွာဘုရားရှင်ကိုမိမိအိမ်ရောက်အောင်ကြောက်ရောက်လာတဲ့အခုစီးရံမဲဖြင့်လူတန်းပြီးတော့မဲဖောက်ပြီးတော့လူတန်းလိုက်တယ်ဆိုတာလည်းအင်မတန်ကိုဒါသာသနာပြုဖို့ပြုလိုက်တာပဲသာသနာပြုပေးလိုက်တာပဲဥမ္မာမောင်တို့တော်မေယူတို့မိသားစုများမိမိတို့အိမ်မှာအခုမြတ်စွာဘုရားကြွလာပြီကြွလာတဲ့အတွက်ကြောင့်မြတ်စွာဘုရားကျွမ်းလာတဲ့အချိန်ကစပြီးတော့ဒီနေ့ကုသိုလ်တရားတရားတွေတူပွားရတော့မယ်အမြဲတမ်းကုသိုလ်စိတ်တွေဖြစ်ရတော့မယ်ဒါဥမ္မာမောင်တို့ဒေါ်မေယူတို့ကမိမိတို့ကိုကုသိုလ်ပေးလိုက်တာနေ့စဉ်ပန်းရည်ချမ်းစီမီကတ်လူနေမယ်ဆွမ်းခဲဝဲကတ်လူနေမယ်နေ့စဉ်ကုသိုလ်တွေပေးလိုက်တာပဲဒါကြောင့်မို့အဲ့ဒီကုသိုလ်တွေပြုတဲ့ပုဂ္ဂိုလ်ဟာဘုရားကိုးကွယ်တဲ့ပုဂ္ဂိုလ်တရားကိုကိုးကွယ်တဲ့ပုဂ္ဂိုလ်တန်ခါကိုးကွယ်တဲ့ပုဂ္ဂိုလ်ဘုရားကိုးကွယ်တဲ့ပုဂ္ဂိုလ်ဆိုရင်ဘာဖြစ်လဲဆိုတော့တကောဣတိပတ်ကြီးတယ်ဘုရားကိုအမြဲတမ်းကိုးကွယ်တဲ့ပုဂ္ဂိုလ်တကောဣတိပတ်ကြီးတဲ့ဘုံတကူကြီးကြီးတယ်အမြဲတမ်းသာကုသိုလ်ကောင်းမှုပြုနေမိမိရဲ့ဘုံကံကြီးကြီးမားလာလိမ့်မယ်နောက်တရားမြတ်စွာဘုရားဟောတဲ့တရားကိုအမြဲတမ်းလိုက်စားကိုးကွယ်တဲ့ပုဂ္ဂိုလ်ကဉာဏ်ပညာကြီးမားလိမ့်မယ်တန်ခါတော်ရှင်မြတ်တည်းရဲ့သီလတမာရီပညာကုန်ပေါ့အကုန်လုံးအာယုံပြုတ်ပြီးတော့လူတန်းကြတဲ့ပုဂ္ဂိုလ်ရာစိဘဥစ္စာယရဏာတွေတုတ်တကြလိမ့်မယ်။ဒါကြောင့်မို့ဘုရားတရားတန်ခါယရဏာသုံးပါးကိုမိဝဲစိက္ကတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဒီနေ့ကုသိုလ်တွေတိုးပွားဖို့ပဲ။ဒါကြောင့်ယနေ့လူတန်းနဲ့အဲ့ဒီကုသိုလ်အစုစုတွေ၆ရက်တိုင်းတိုင်းလူတန်းခဲ့တဲ့ကုသိုလ်အစုစုတွေသီလစောင့်တည်ဆောင်တင်ရတဲ့ဘုန်းကြီးတို့ယောဂီများဆိုရင်လည်းစောင့်တည်ဆောင်တင်ရတဲ့သီလကုသိုလ်တွေအချင်းပြည့်နေအားဖြင့်တတိပ္ပံဘာဝနာတရားတွေကျင့်ပွားအားထုတ်ရတဲ့ဘာဝနာကုသိုလ်တွေအဲ့ဒီကုသိုလ်အစုစုတွေကိုအလုံးနောက်ဆုံးမိဖမစပြီးတော့မြတ်တမ်းဝေမှာဖြစ်ပါတယ်။အဲ့ဒါလေးကိုအာယုံပြုပြီးတော့ဘုရားယေရှုရှင်ဆရာတော်ဘုရားကြီးရည်တာထားခဲ့တဲ့အဲ့ဒီဆူတောင်းအမျှဝေလေးကိုပဲခါတိုင်းလိုပူချပြီးတော့အမျှဝေကြရအောင်။ကဲရည်သက်ခွက်လေးခိုင်းဤသို့ပြုရာမြတ်ဘုံညာကြောင့်ချမ်းမြေအေးကြီးဘေးမဲ့မြည်သည်ရှေးပြည်ထုတ်ချောင်လမ်းမကောက်ဖဲရောက်ရပါလို့ထိုးထိုးဘဝကျင်းလေရလေဒုက္ခပိဒံရမ်းမံအပ်ပေါင်းမကောင်းဟူသည်မြတ်မတွေးရပင်မကောင်းဟူသည်မြတ်မကြားရပင်တပ္ပဣစ္ဆာမင်္ဂလာကိုယေဂါတာရိုင်ရစေတော်ယနေ့ယခုပြည့်ပြည့်သည်မြတ်မြတ်ဘာကကိုမိဘဆေယမြို့တဟာနှင့်ကိုမဆောင်ကြကိုဆောင်နကက
အရင်စ၍
ရှိသမျှလုံးစုံ
ဘ
ုံ31ဘုံ31ဖြစ်ဖြစ
်
သမျှ
ဖြစ
်
ဖြစ
်သမ
ျ
ှဝိနေယတို
့ရ
ကြပါစေ
ဧ
ငဝေတိญาตุตาตุขอสิโตอเมียอเมียอเมียยุรมูจะบากุลอตาตุตาตุตาตุเมียอเมียอเมียยุรมูจะบากุลอသာဓုသာဓုသာဓုအမြအမြအမြရောမူကြပါကုန်လောသာဓုသာဓုသာဓုကဲလိုက်ဆုလိုက်ကြအားလုံးဗုဒ္ဓောမိ
ဗုဒ
္ဓောမိတိတိဒိဋ္ဌတုဗုဒ္ဓောမိတိတိဒိဋ္ဌတုတိတိဒိဋ
္ဌတ
ုဗုဒ္ဓောမိဗုဒ
္
ဓောမိတိတိဒိဋ္ဌတုတိ
တိဒိဋ
္ဌတုတပည့်တော်ဤ
တပည့်
တော်ဤဥက္ကံထက်၌ဥက္ကံထက်၌
မ
ြတ်စွာဘုရားသည
်
တည်နေတော်မူပါဗျာကဲဗုဒ္ဓောမိတရဏံဗုဒ္ဓ
ောမိ
တရဏံဣညာဏတိဣည
ာ
ဏတိဗုဒ္ဓံတရဏံကိစ္ဆာမိဗုဒ္ဓောမိတရဏံဗုဒ္ဓံ
တရဏ
ံဣညာဏတိဣည
ာ
ဏတိဗုဒ္ဓံတရဏံကိစ္ဆာမိ
ဗုဒ္ဓံတရဏံက
ိစ္ဆာမိဗုဒ္ဓောမိတရဏံ
ဗုဒ္ဓံတရဏ
ံဣညာဏတိဣ
ညာ
ဏတိဗုဒ္ဓံတရဏံကိစ္ဆာမိဗုဒ
္ဓံတရဏံက
ိစ္ဆာမိမေဖယံတပိတောအာမေဖယံ
တပိတော
အာဗုဒ္ဓော
ဗုဒ္ဓ
ံမြတ်စွာဘုရားမှာဣညာဣ
ညာ
အချာတပါတော
်
တရဏံတရဏံကိုကိုရာတိကိုကို
ရ
ာတိနတ်တ
ိ
မရှိပါဖုရား ဗုဒ္ဓံ
ဗုဒ
္ဓံမြတ်စွာဘုရားကို
မြတ်စွာ
ဘုရား
ကို
တရဏံ
တရဏံ
ကိုကိုရာဟု၍
ကို
ကိုရာဟု၍ကိစ္ဆာမိစီကပါဤဖုရ
ား
ရှင်တော်မြတ်ဖုရားသည
်
ဖုရားတပည့်တော်များဤအာကိုရာစင်စေအမှန်ဖြစ်ပါသည်ဖုရ
ား
ဖုရားတပည့်တော်များအာရှင်တော်မြတ်ဖုရားမှတပ
ါ
အာကိုစရာလည်းမရှိပါဗျာ
အာ
ထာစရာလည်းမရှိပါဗျာကြီးညိုစရာလည်းမရှိပါဗျာနှီးခိုးစရာလည်းမရှိပါဗျာရှင်တော်မြတ်ဖရာကိုအာကိုရာစင်စေအမှန်တကယ်ဖြစ်၏ဟူ၍တပည့်တော်တို့ရဲ့စိတ်ထဲမှာတပည့်တော်တို့ရဲ့ယင်ထဲမှာမိဝဲစီကံအတိအမှားပြုလိုက်ပါ၏မြတ်စွာဘုရားသာဓုသာဓုသာ Thank you.